နေမြူတဲ့ကုသိုလ်ရဲ့ဖို့ပါပါဘူးကျေးဇူးရှင်ပုဂ္ဂိုလ်အပေါင်းအားအမြတ်တမ်းပေးဝေခြင်းမိမိတို့အတွက်လည်းဆင်းရဲခတ်သိမ်းကြောင်းကြခတ်သိမ်းကင်းကင်းရနေမိမိခြင်းမှန်ပြီးတော့ရှင်သက်ချမပြုလို့ချင်းဒီကိစ္စနှစ်ရက်ကိုမဆောင်ရွက်မိမှာဘုန်းကြီးအားအနုမောဒနာတရားဟောကြားပေးပါပါရှင်နေသာသနာတော်နှစ်2550ပြည့်နှစ်ကောဇာတက်ကလေး1368ခုနှစ်တပေါင်းလဇန်နှစ်ရက်ခရစ်နှစ်2009ခုနှစ်ဖေဖော်ဝါရီလ28ရက်စနေနေ့မှာစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်လုံကုသိုလ်ရှင်များနဲ့ကုသိုလ်လုံငန်းများအကြောင်းခံပြီးဝေကျင်များကိုအလုံးစုံမြောက်မှုကိုတာတာပေါ်နိုင်ရင်ဘုရားရှိဦးစွာပြောပြပါမယ်။ဧရာဝတိတရားရဏဘုံမန္တလေးဘက်စီမံကိန်းအဲ့ဒီမှာလုပ်နေတဲ့ဒါရတာဥစုဒါယိကမတော်နေစီနိုင်တမင်းတွဲနေပြီဆိုလဲနေပြီဆိုမိသားစုတို့ကဥစုရဲ့48နှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့တန်ဃာတော်ရှင်မြတ်တို့ရဲ့ရှေးမောင်မှာတန်ဃာတော်ရှင်မြတ်တို့အာယုံခံပါဆွမ်းကြောဆွမ်းနေလေကမှာမွန်မြတ်သောခဲဝဲဘောဇဉ်များဆက်ကပ်ပြုတန်းခြင်းဆိုတဲ့ကုသိုလ်ကောင်းဖို့ကျောင်းထဲမှာရှိတဲ့ယောဂီပြုတော်ရှင်များနဲ့တကောအလုံးတော်ကြွရရရတဲ့တရားတော်မှာပေါင်းပါတရားဖြူဝေးကျွေးမွေးအပ်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုညနေခါမှာလည်းတန်ဃာတော်ရှင်မြတ်တို့အားမပြောသည့်ဖြိုလ်ညာဆက်ကပ်ထူထမ်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုအဲ့တော့တရက်တာအတွက်အာယုံစွန်းနေစွန်းညနေဖြိုလ်ညာဆက်ကပ်ထူထမ်းကြရပါဘူးနောက်ပြီးတော့ညဆက်ကြကြောင်းတိုင်းနာယကဆရာတော်အားလည်းပဲမနှစ်ပိုင်းမှာပင်တရားအင်းလေးဖောင်တော်ဦးတောင်ကြီးမြေတော်ကပ်ကစားတဲ့ခရီးစဉ်များနဲ့ယခုတကူတွဲလာမှလည်းပဲအိန္ဒိယနိုင်ငံညီပေါ်နိုင်ငံမှာရှိတဲ့ဖရာရှင်ဖရာလောင်းဖွားတော်မြတ်လုံပြီးညီဒေသဖရာဖြစ်တော်မြတ်ဒေယာဒေသတရားဥဒ္ဓမဆက်ကြကိုဖောတော်မြတ်ဗာရဏသီမြို့အနီးမိဂလာဝန်တော်ဖျားရှင်ပြိဋိဘံစံတော်မူရာကုသနာယမူသောဒီတံဝေသနိယလေးဌာနအပါအဝင်ပေါ့ဒီလေးဌာနကိုပရဏာအဖြစ်ဖျားဘုရားရှင်ခြင်းနဲ့လှူဒန်းနိုင်တယ်လို့ကြာတယ်မှာရာဇကျိုးဝေလူဝန်ကြောင့်နောက်ပြီးတော့ဒီဒေသကုတ်တောင်မှရှိတဲ့ဖျားရှင်ရဲ့ကျောင်းတော်ရာတို့ဒါတွေလည်းပဲပါဝင်ဝင်သာဖြစ်သွားပါတယ်နာမည်ကတော့တံဝေသနိယလေးဌာနဖျားဘုရားရှင်ဆိုပေမဲ့ဒီရာဇကျိုးကြီးစဉ်ကြီးလည်းပဲပါသွားတဲ့ဝေလူဝန်ကျောင်းတော်ရမှာဖျားရှင်တရင်တုံးတော်မူတဲ့ဒေသကုတ်တောင်ထိပ်ကခန္ဓာကုတိတိုက်တော်နေရာဒါတွေလည်းပဲပါသွားတယ်ပေါ့။နောက်ဝေသာတိမြို့မှာလည်းဖျားရှင်ရဲ့ဓာတ်တော်တွေကိုထားတဲ့ဒီဝေသာတိမြင်းဝိသိမြင်းကြီးရဲ့ဓာတ်တော်တိုင်းနေရာတို့ဒုတိယတန်ခိုင်နာတင်သွားတဲ့ဝါလူပါုံကျောင်းတော်နေရာတို့ဒါတွေလည်းပါဝင်ပါတယ်တံဝေသနိယလေးဌာနဆိုရယ်အပူဖြစ်နေဒီဌာနတွေလည်းပါဝင်ခုမျိုးကုသိုလ်ရအောင်ရှိခဲ့တယ်ပေါ့နောက်ပြီးတော့နာလန္ဒာကျောင်းတော်ဆိုတာအင်မတန်မှကြီးကျယ်ဆန္ဒခဲ့တဲ့ကျောင်းတော်နေရာကိုလည်းပဲရောက်တယ်ခုနာလန္ဒာတက္ကသိုလ်မှာမြန်မာရန်တော်တွေတန်ရင်သားတွေ80လောက်တင်ကြနေတဲ့တက္ကသိုလ်တွေဒါတွေလည်းရောက်ပြန်ကြတယ်ပေါ့နောက်ဆုံးထူးခြားချက်တစ်ခုကဘာလဲဆိုတော့ဖျားရှင်ကိုယ်တော်တိုင်45ဝါတရင်သုံးတဲ့အခါမှာဖျားဖြစ်တော်မူတဲ့ချိန်ကနေပြိဋိနိဗ္ဗာန်ဆန်တဲ့ချိန်ဒီတတ်တော်အချင်း35နှစ်အရွယ်ဖျားဖြစ်ချိန်ကနေပြီးတော့တတ်တော်80ပြိဋိနိဗ္ဗာန်ဆန်တဲ့ချိန်ဒီနှစ်နှစ်ချိုက်ချိုက်တတ်တော်တွေကိုအများဆုံးချေချွတ်တော်မူသွားတဲ့တာဝတိမြို့ဒီမြို့ကိုလည်းရောက်ခဲ့ရတယ်ဒီမျိုးမှာထင်ရှားတဲ့ကျောင်းတိုက်ကြီးနှစ်နိုင်ကတော့တာဝတိနဲ့တာဝတိပြည်မှာဇေတဝန်ကျောင်းတော်နာတပင်ပင်သေးဆောက်လုပ်တဲ့ကျောင်းတော်နဲ့နောက်ပြီးတော့ဝိသကကျောင်းတော်ကြီးဆောက်လုပ်တဲ့ပုပ္ပါယုံကျောင်းတော်ဆိုဒီနှစ်ခုကတော့ထင်ရှားခဲ့သာသနာ့တန်ဆိုင်ဒါမှမဟုတ်ဝိသကရဲ့ကျောင်းကတော့ယခုချိန်မှာရွာကြီးဖြစ်သွားတယ်ဒီပုံမှာရွာတွေဖုံးလွှမ်းအိမ်တွေဖုံးလွှမ်းသွားတော့ ကျောင်းတော်ရနေရလုံးဝမရှိတော့ဘူးပြောလို့ရတယ်ဇေတဝန်ကျောင်းတော်ကတော့ဘုန်းကြီးတို့ခုချိန်ရှင်အောင်သုတေသနာဌာနကနေပြီးတော့မူရင်းတိုင်းနဲ့ဒီတိုင်းနဲ့ပြင်မရှင်နဲ့ထိမ့်သိမ့်ထားတဲ့အတွက်ယခုချိန်မှာဘုရားရှင်တရင်သုံးတော်မူသွားတဲ့ကန္နာကုတိအိုယိုးနေရမူလအိုယိုးမဟုတ်ပေမဲ့နောက်ထပ်အဆက်ဆက်60မြောက်လောက်ပြင်ထားတဲ့အိုယိုးတွေကိုဒီလိုပဲထားခဲ့တယ်ပေါ့ဒီနေရာမှာဘုရားရှင်19ဝါတရင်သုံးပြီးတော့တရားဟောတဲ့နေရာပေါ့ဒီနေရာမှာလည်းပဲမင်္ဂလာတုစားတဲ့တရားတွေဟောတဲ့နေရာမှာပဲအာလုံးရွတ်စွပူဇော်ခဲ့တယ်ပေါ့ဒါတွေဟာတန်ဝေဇနီးရဒေဌာနမှာမပါပေမဲ့လို့အဓိကရောက်ခဲ့တဲ့နေရာဒီနောက်မြတ်စွာဘုရားမြို့ထဲမှာပုရိပတ္တကိစ္စဆိုပြီးတော့ဆွမ်းခံကြွဆွမ်းဖုံးပေးတရားဟောပြန်လာတဲ့အခါမှာရဟန်းတွေဆွမ်းဖုံးပေးပြီးတဲ့ချိန်လောက်ရောက်လို့ဆိုရင်ကန္နာကုတိတဲ့မဝင်ဘူးမှာခြေတော်ခြေလေးရှိတာနေစဉ်လုပ်တဲ့အလုပ်အဲ့ဒီခြေသေးတဲ့ရေတွင်းနန်းလေးမှာပုံမှန်ကြီးတက်ထားတဲ့တချို့ကလည်းဒီရေတွေဖက်ယူကြရပေါ့အဲ့တော့ဒီရေတွင်းလေးပဲတွေ့သည့်မြတ်စွာဘုရားတက်တော်ခြင်းများရှိတုန်းကခြေတော်ခြေခဲ့တဲ့ရေတွင်းနောက်ပြီးတော့မျက်စောင်းတိုးလေးမှာမျက်စောင်းပြဒုံနဘာတရား၅ပါးယဟန်နေကိုနေစဉ်တည်ပြီးတဲ့အပမာဒီနာပိတ်ကဝေတံပါတိတယဟန်တို့တဲ့မမေ့မလျော့တဲ့တတိလေးနဲ့နေကြဗုဒ္ဓဘာတော်ဒုံနဘောလောကတမိန်လောကမှာဖျားပွင့်မှုဆိုတာခဲရင်နေနောက်ပြီးတော့လူဖြစ်ရဖို့ဆိုတာလည်းပဲခဲရင်နေသာသနာတော်နဲ့တွေ့ဖို့ဆိုတာလည်းပဲခဲရင်နေသာသနာတော်နဲ့တွေ့ဘုရားရပြီမယ်လို့တန်ပတ္တိတရားတရားနဲ့ပြည့်စုံမှုမျက်စိနာနာတရားကိုစိတ်ဆိုးတဲ့ကိုယ်ရင်းသားတွေနဲ့ပြည့်စုံမှုဒီပြည့်စုံခြင်းတွေလည်းပဲခဲရင်းနေနောက်ဆုံးမှရှင်ယန်းဆရာလည်းပဲခဲရင်းနေသူပြီးတော့ခဲရင်းနေတရား၅မျိုးဒီတုံနဘာတရား၅ပါးကိုဟောတဲ့နေရာမှာလည်းပဲပြလင်တော်ထိမှတ်တည်ရှိခဲ့တယ်ပေါ့အဲ့တော့ဒီဌာနတွေကိုလည်းပဲရောက်ဖြစ်ခဲ့တယ်နောက်ပြီးတော့မျက်စောဆရာတကောဒီတိတ်ဟိနေနေနဲ့နေနဲ့တကောပြရိယာပြပြီးတော့တာဝရိဏနတ်ပြည်မိဘရဲ့ခြေစီဆက်မယ်ဆိုပြီးတော့တာဝရိဏနတ်ပြည်ကိုဝါဆိုကာနိမိတကောပြရိယာပြတဲ့အန္တံပဒီလိုခေါ်တဲ့ကန္တံပလို့ခေါ်တဲ့တရက်ဖြူကိုဒီနေရာလေးကိုလည်းပဲမှတ်တရနဲ့ဖူးမြော်ကြည်ညိုမှန်းဆလို့ရကြတယ်ပေါ့အဲ့တော့ဒီကုသိုလ်ကောင်းမှုတွေကိုယနေ့ဦးဆုံးတော်နေစီနိုင်လို့ပါဦးဆုံးရဲ့၄၈နှစ်ပြည့်ဝင်းနေမင်္ဂလာကိုကြောင်းပြုပြီးတော့ဒီခီးရှင်အတွက်အာလုံးပုံကြခံပြီးတော့ကိုကျမ်းမှာစိတ်ချမ်းသာစေအောင်စီမံပေးပြီးတော့အာလုံးလှူဒန်းခဲ့တယ်။ဒါတွေကိုလည်းပဲပြီးတဲ့တတ္တဝါပေါင်းကိုညတန်းပေးဝေပြီးတော့မိမိတို့အတွက်ဒီကုသိုလ်ကောင်းကောင်းကြောင့်တန္တရာခီးကျင်လည်တဲ့အခါမှာမိကောင်းစေကောင်းနေနဲ့တွေ့ပြီးတော့မြန်မြန်ဆင်းရဲခက်တဲ့ဇုံကြီးရဲ့နေပင်ကိုညွန်ပြနိုင်တဲ့သူတော်ကောင်းတွေနဲ့တွေ့ပြီးမျက်မှောက်ပြရပါလို့ဆုတောင်းပြုပြည့်စက်ကြပါနောက်ပြီးတော့နာယကဆရာတော်6ပါးအားလည်းပဲတဘာတဘာနဲ့နဝကမ္မ9000ကျက်ဆရာပြန်နဝကမ္မ3000ကျက်လူတန်းကြ။အဲ့တော့အလုံးဟာအကြောင်းခံတာကတော့ဥဆိုးဦးရဲ့48နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းခံပြီးတော့ကုသိုလ်ဒီအလုံးပြုကြတာ။အဲ့တော့ဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့ဒီတရားလေးပဲဆက်ဒီတန်ဝေဒနီယလေးဌာနလည်းပဲနည်းနည်းလေးအချင်းချင်းဟောပေးပြီးတော့ပြီးတော့ပါမှာသာသနာ့ဝန်ထမ်းရှင်ရဲ့အဓိကလို့အဲ့ဒါလည်းပဲမြတ်စွာဘုရားရဲ့ခေမြတ်စွာဘုရားလက်ထက်ကအခြေအနေကိုသုံးသပ်တင်ပြပြခုခေတ်မှာဘယ်လိုလုပ်နေကြတယ်ဒါလေးတွေကိုနှိုင်းချင်ပြီးတော့သင်ခန်းစာကြီးပြုပြင်ဖို့နောက်မြတ်စွာဘုရားလက်ထက်ကဆရာတကာဆက်ဆံရေးရဘယ်လိုရှိတယ်လဲဆရာတွေရလည်းဘယ်လိုရည်ရွယ်ချက်နဲ့တရားတွေကိုဆက်ဆံတယ်လဲတရားရည်ရလဲဆရာရည်ပုံမှာဘလို့ရည်ရွယ်ချက်နဲ့ဆက်ဆံတယ်လဲဆိုတော့ဘုရားရှင်ရဲ့လက်ထက်ကဆက်ဆံပုံလေးကိုနည်းနည်းလေးညီမောင်းထုတ်ပြပြီးတော့မိမိတို့သင်္ကန်းစာယူနိုင်ဖို့ပြုပြင်နိုင်ဖို့မှားလာလို့ရှိရင်လည်းပြင်နိုင်မှုမှန်လို့ရှိရင်လည်းဝမ်းမြောက်ဝမ်းသာဖြစ်ဖို့ဒါလေးတွေလည်းနည်းငယ်ဟောပေးမယ်ပေါ့အဲ့တော့တန်ဝေတိရလေးဌာနတော့အကျေဘုန်းကြီးလည်းပဲဆရာတော်ဦးမြတ်နေတရာလောက်မဟောနိုင်ပါဘူးအဲ့တော့ဆရာတော်ဦးမြတ်နေတရာဟောထားတဲ့တရားကိုရအပြည့်စုံဆုံးပါပဲအဲ့ဒါကိုနားယူပို့ပြီးတော့ကောင်းတော့ဘုန်းကြီးကတော့အာယုံမျိုးရနိုင်ယုံလောက်နင်းငယ်လေးပဲဟောပေးနေပို့အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကပရိနိဗ္ဗာန်ဆန္ဒနီးမှာအဲ့ဒီကုသနာယုံကိုကြွပြီးတော့ကုသနာယုံမျိုးအနည်းမန္တာမင်းတို့ရဲ့ဥချင်းအင်းချင်းဥယျာဉ်တော်ကြီးထဲမှာအင်းချင်းပြူတွေနဲ့ပဲအောက်မှာရောင်ဆောင်ခင်တိုင်းပြီးတော့မြောက်ဖြောက်ကဥပေါင်းတဲ့ပြီးတော့ပြိဋိနိဗ္ဗာန်ဆံခဲ့တယ်ပေါ့ ခုဒီတံဝေဇနိယသုတ်တံဆိုတာအဲ့ဒီပြိဋိဘံစန္ဒာကဘုန်းကြီးတို့ကဆုံလာပြည့်အာယုံမတက်ခင်ပေါ့ဒီသုတ်တံဟောတာကတော့ညာဥပိုင်းနောက်ပိုင်းဒီနှစ်ချက်တဏှာကြီးသတိလောက်ဖြစ်လေနေခင်ပါတယ်အဲ့တော့မြတ်စွာဘုရားကဒီသုတ်တံကိုပြိဋိဘံစန္ဒာနင်းပါပဲယဟန်ဒီကိုဟောတော်တဲ့သုတ်တံဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားကဘယ်လိုဟောခဲ့တယ်ဆိုတော့သတ္တရိမာနိဘိကဝေတတတကုလဗုဒ္ဓတဒတနိယာနိသံဝေဒနိယာနိဌာနာနိတဲ့ဘိကဝေမဘုနိဗ္ဗာန်လူလားလူသားလူသမီးတို့ဘိကဝေယဟန်တို့များအိုချစ်သားတို့တတတသရတရားနဲ့ပြည့်စုံသောကုလဗုဒ္ဓတမျိုးပေါင်းသားမျိုးပေါင်းသမီးကုလမန္တမျိုးပေါင်းသားမျိုးပေါင်းသမီးတီတတနိယာနိကြည့်ရှုပူမျောတိုက်ကုန်တော်တံဝေတနိယာနိသဘောတပညာဆိုသောတံဝေကတရားကိုဖြစ်စေတတ်ကုန်တော်ဌာနာနိနေယဌာနာတို့သည်ဣမာနိသတ္တရိဤလေးမျိုးတို့ပင်သည်မြတ်စွာဘုရားပြိဋိဘံသံဃာနိမှာယဟန်ပရိသတ်ကိုအဓိကထားပြီးတော့ဟောခဲ့တယ်ပေါ့နောက်ပိုင်းမှာသံဃာယနာတင်မထေရိယသံဃာယနာတင်ခဲ့လို့ဒီသုတ်တံကိုဘုန်းကြီးတို့ကပြန်လည်ပြီးတော့ဒါဟောကြားနိုင်ခြင်းဖြစ်တယ်မြတ်စွာဘုရားကယဟန်တို့တဲ့နောင်နာပြတ်မှာသရတရားနဲ့ပြည့်စုံတဲ့အမျိုးသားအမျိုးသမီးတွေဟာတတနိယာနိတကယ်ကိုဖူးမြော်တိုက်ကုန်တော်ဖူးမြော်ဖို့ရန်သွားတင်သွားထိုက်ကုန်တော်တံဝေဇနိယာနိသဝတ္တပညာဟုဆိုသောတံဝေကတရားကိုဖြစ်စေတတ်ကုန်သောဌာနာနိနေရာဌာနာတို့သည်ဣမာနိသတ္တရိဤလေးမျိုးတို့ပင်သည်ကျန်တို့တဲ့နောင်နာကမှတရားတရားနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးတွေဒါလေးသတိထားเสียကောင်းပါတော့တရားတရားနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးတွေဟာကြည်ရှုတဲ့ကြည်ရှုတိုက်ဖူးမြော်တဲ့ဖူးမြော်တိုက်ဖူးမြော်ဖို့ရဲ့တကယ်ကိုတွားထိုက်တဲ့နေရာလေးမျိုးရှိတယ်အဲ့တော့ဖူးမြော်တဲ့ဖူးမြော်ထိုက်ရုံပဲလားဆိုတော့မဟုတ်တန်ဝေဇနိယာနိသဝတ္တပညာဟုဆိုတော့တန်ဝေကတရားကိုဖြစ်စေတတ်ကုန်တော်တဲ့ဒီတရားဌာနတွေတွားဖို့လို့ရှိရင်အံဩပြီးတော့နောက်ပိုင်းမှာတန်ဝေကဉာဏ်နဲ့ရပြီးတော့တန်တရာထဲမှာထိတ်လန့်ပြီးတော့ဒီစိတ်တွေဖြစ်စေတတ်တဲ့နေရာဌာနပဲဒါလူတိုင်းတောင်မဖြစ်ဘူးတဲ့တတ္တတရားတရားရှိတဲ့မျိုးသားမျိုးသမီးမှာဒီစိတ်တွေဖြစ်မှာပဲတံဝေကဉာဏ်ကြီးရပြီးတော့ပါရမီတွေဖြည့်ပြီးတော့တန္တရာလူကြောင့်ဖြစ်တဲ့အများကျိုးပါရမီကုသိုလ်တွေစီးပူးပြီးတော့နောက်ဆုံးမှာကျိုးရနိုင်တယ်လို့ဒီလိုဆိုလို့ရင်ဖြစ်ပါတယ်အဲ့တော့ဒီနေရာမှာတချို့ကပြောကြတယ်ပေါ့တံဝေဇနိယလေးဌာနပူးလို့ရှိရင်အပေတကားပိတ်တယ်လို့ဒီလိုပဲသူလူကိုလူပြောကြတယ်ဒီစာမှာတော့ကုလဗုဒ္ဓတမျိုးပေါင်းသားမျိုးပေါင်းသမီးဒီဌာနတွေကိုဖူးတင်ဖူးထိုက်တဲ့ဖူးဖို့ရန်သွားကိုသွားထိုက်တဲ့နေရာတံဝေဇနိယဖူးပြီးလို့ရှိရင်လည်းပဲတံဝေကတရားတွေမြတ်စွာဘုရားရဲ့ဖွားတဲ့နေရာရောက်ရင်မြတ်စွာဘုရားဒီနေရာမှာဖွားခဲ့တယ်ဖျားဖြစ်တယ်အများကြီးကိုဆောင်ခဲ့တယ်နောက်ဆုံးမှာဘုံတော်အနန္တကံတော်အနန္တရှိပြီမဲ့နောက်ဆုံးတော့သေခြင်းတရားအောင်လည်းရှင်းခံရတာပဲဆိုပြီးတော့ငါတို့လည်းပဲမသေးခင်မှာဖျားတော်မှဒါမျိုးဖြစ်ရပြန်တာငါတို့လည်းပဲဒီတရားတွေခံရမယ်အဲ့တော့မသေးခင်မှာအများကျိုးရှိတဲ့အလုပ်ကိုကျိုးရှိတဲ့လုပ်နှုတ်နှဝကျိုးရှိတဲ့ပါရမီလုပ်တွေလုပ်မယ်ဆိုပြီးတော့ဒီလိုစိတ်တွေကိုဖြစ်စေတတ်တဲ့တန်ဝေကရပြည့်တတ်တဲ့ဌာန၄ခုဒီနေရာ၄ခုဟာတဲ့လူတိုင်းတန်ဝေကဖြစ်သလားနောက်ပြီးတော့လူတိုင်းလည်းဒီနေရာသွားလို့ရှိရင်တကယ်ကုသိုလ်စိတ်ဖြစ်သလားပဲပိတ်သလားလို့မြတ်စွာဘုရားဟောတဲ့ထဲမှာတတ္တကုလပုတ္တတာလို့မြို့သားမျိုးသမီးရဲ့ဂုံလုံးနေရာမှာတတတသရတရားရှိရမယ်တရားတရားရှိတဲ့မျိုးသားမျိုးသမီးဆိုပြီးတော့ဒီလိုဝိသေသနာမှပြီးတော့ဟောထားတာရှိတယ်ပေါ့ဒါကြောင့်မို့လူတိုင်းအတွက်မဟုတ်ပါဘူးလူတိုင်းအတွက်မဟုတ်တော့ဘယ်လိုပုဂ္ဂိုလ်အတွက်တုံးဆိုတော့တရားတရားနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးအတွက်ဒီဌာနတွေကပူညိုတင်ပူညိုတိုက်တယ်ပူညိုပြီးရင်တန်ဝေကဉာဏ်ဉာဏ်ရပြီးတော့ကုသိုလ်တွေစတတ်တဲ့ဘုရားစာအထုတ်ခြင်းစိတ်သူအကျိုးကိုကျိုးပါရမီတွေကိုထပ်ပြီးတော့ရှေစီဥကျင်တဲ့စိတ်တွေတိုးပွားစေနိုင်တာဟာတရားတရားရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒါကြောင့်မို့တရားတရားရှိဖို့သိပြီးတော့လိုအပ်ပါအဲ့တော့တရားတရားဆိုတာဘာလဲဆိုတော့ယရဏသုံးပါးကိုယုံကြည်ခြင်းအာကိုခြင်းဒါကသင်္ခါ၃ချက်ဖရာတရားသံဃာဒီပေါ်မှာယုံကြည်မှုပြည့်ဝရှိရနောက်နံပါတ်၄ကံတရားကိုယုံကြည်တယ်နံပါတ်၅ကံနဲ့ကံရဲ့အကျိုးကိုလည်းယုံကြည်ပါတယ်ဒီတရားတွေနဲ့ပြည့်စုံတဲ့မြို့သားမြို့သမီးတွေတွားလို့ရှိရင် ဒီနေရာတွေကသွားလဲသွားတိုက်တယ်သွားလိုက်တဲ့အတွက်အကျိုးတရားတွေလည်းပဲအများကြီးရသွားနိုင်တဲ့နေရာလို့မြတ်စွာဘုရားကဟောလိုလို့ဖြစ်တယ်။အဲ့တော့ဘုရားကိုယုံကြည်တယ်ဆိုတာဘာလဲဆိုတော့ဘယ်ဘုရားကတကူကြီးတယ်ဒီလိုသွားတာကိုပြောတာမဟုတ်ပါဘူး။ဘယ်ဘုရားကတော့လူတွေတုံးနဲ့သွားနေတယ်ဒါမျိုးပြောတာလည်းမဟုတ်ပါဘူး။မြတ်စွာဘုရားရဲ့ဂုဏ်တော်တွေအရဟံဂုဏ်တော်ဆိုလို့ရှိရင်လည်းပဲဒါနောက်ပိုင်းဘုန်းကြီးပြောပြအောင်မယ်။ကိရိသာတွေကင်းပြီးတော့စိတ်တက်တဲ့တည်ရင်ပြီးတော့ချူစင်တယ်။ဥပမာအားဖြင့်အင်မတန်မှလေယာဉ်ကြီးဩဇာကောင်းတဲ့ပေါင်းမြက်တွေတန်ရှင်းတဲ့လေယာဉ်ထဲမှာစိုက်ပျိုးလိုက်ရလို့ရှိရင်ဘုန်းကြီးတို့အသေးနံတွေမှွက်ပွန့်ထွားထွားနဲ့များများအမျက်ကြီးရပြီ။မြတ်စွာဘုရားရဲ့တန်တမ်းမှာလောဘဒေါသဆိုတဲ့ကိလေသာတွေကင်းစင်တယ်ဒါပေါင်းမြက်တွေကင်းစင်တယ်။သီလသမာဓိပညာတွေစိတ်ပြီးတော့ကြီးကျယ်တယ်ဒါကညီဩဇာလွန်ကောင်းတာပေါ့။ဒီထဲမှာပူဇော်လိုက်လို့ရှိရင်ဘုန်းကြီးတို့အကျိုးတွေသိပြီးတော့ရသွားတယ်။နည်းနည်းလေးပူဇော်ရုံနဲ့ဗမာတွေပြောသလိုဆိုရင်တော့ညောင်သေးလောက်လေးပူယုံနဲ့ညောင်ပင်ကြီးလောက်ကြီးအကျိုးဖြစ်ထွန်းတယ်ဒီထဲမှာကနိဗ္ဗာန်ကြီးရကြနိုင်တယ်ပေါ့ဒီလိုမြတ်စွာဘုရားရဲ့ဂုဏ်တော်တွေငါတို့ရဲ့တန်တမ်းမှာတော့မနဲ့တဲလို့မျက်လုံးနှလုံးဖွင့်လိုက်တဲ့တိုင်နဲ့ကိုယ့်ရဲ့ဆံမြင်ကိုကြည့်ပြီးတော့ကိလေသာတွေကတဏှာစိတ်တိုင်းမကြတာဒီဒေါသတရားကိုယ်ကိုယ်ကိုစိတ်တိုင်းကြလို့ရှိရင်လောဘတရားဒီလိုဖြစ်တယ်လို့မြတ်စွာဘုရားမှာတော့ကိလေသာတွေကင်းစင်လိုက်တဲ့ဝါဒနာတုံ့မရှိဘူးဆိုပြီးတော့အဲ့ဒီလိုဂုံတော်သွင်းပြီးတော့မြတ်စွာဘုရားကိုရှိခိုးပူဇော်တာဒါတရားတရားရှိတဲ့မျိုးသားမျိုးသမီးရဲ့လက္ခဏာပါဒီလိုတရားတရားစစ်မှန်မရှိဘူးဆိုလို့ရှိရင်အတုယောင်ကြီးတွေကပေါ်လာတတ်တယ်အဲ့တော့ဘာဖြစ်လဲဆိုတော့အားဘယ်သူနေဘယ်ဖေရကတော့လူတွေပြများတဲ့ဒီသွားမှပဲဒီစိတ်တွေပဲသွားပြီးလို့ရှစ်ခိုးတဲ့ချိန်မှာဘုံတော်လေးမှမပေါ်ဘူးဆိုရင်တရားတရားစိတ်ရှိတယ်လို့ပြောရတာခက်ပါတယ်ဒါကဖေရရှစ်ခိုးတာနဲ့ဖေရပူတာနဲ့ဆိုင်တဲ့အခါမှာဘုံတော်ဘောမှာဘုံတော်သွင်းပြီးလို့ရှစ်ခိုးရတယ်ပေါ့နောက်တရားတော်တွေကိုနာယူတဲ့အခါမှာလည်းပဲဒီတိုင်းပဲဒီတရားတော်ကနာဒီတရားတော်ဟာကြာနာရုံတင်အပူစင်၍နာကြလိုက်လို့ရှိရင်ကိရိတာတွေစင်သွားတယ်အိမ်မနေလို့ရှိရင်မိမိလုပ်ငန်းနေနဲ့စီးပွားရေးနဲ့အဆင်မပြေလို့ရှိရင်လောဘဒေါသတွေဖြစ်တယ်ခုတရားလေးလာပြီးတော့ကြောင်းမှနာတယ်ဒီနာတဲ့အချိန်မှာကိရိတာကတော့စင်နေတာသိကြတာပဲတရားထဲမှာရုံဆိုင်လိုက်ဘာရုံမှမရှိဘူးဆိုရင်ဒီတရားရဲ့သဘောလေးတွေကိုမိမိကနည်းနည်းလေးအသိဉာဏ်တိုးသွားရင်ဒါတွေကကုသိုလ်တွေဖြစ်နေတာပဲနောက်ပြီးတော့ကျင့်လင်ချမ်းသာဒီတရားလက်တွေ့နည်းနည်းချင်းနည်းနည်းချမ်းသာတဲ့တရားကြာနာတဲ့အချိန်မှလည်းပဲကိလေသာတွေဆင်းလို့အပူတွေဆင်းနေတယ်နည်းနည်းလေးကျင့်ကြည့်ရင်နည်းနည်းလေးချမ်းသာတာပဲသီလတရားနဲ့ကြည့်ကြည့်ဘာဝနာတရားနဲ့ကြည့်ကြည့်နောက်ဆုံးဘာဝနာတရားနဲ့ကြည့်လေမြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုအာရုံပြုပြီးတော့ဘုရားရှင်ထဲမှာထိုင်ပြီးတော့တရားလေးနည်းနည်းထိုင်ကြည့်ဘုရားရှင်ကိုအာရုံပြုတဲ့အချိန်မှလည်းပဲဘုရားရှင်ပေါ်မှာကြည်ညိုတယ်ကြည်ညိုတော့မြတ်စွာဘုရားခိုင်းနေခဲ့တဲ့အလုပ်တွေကိုလုပ်ချင်တယ်မြတ်စွာဘုရားမကြိုက်တဲ့လူတွေကိုရှောင်ကျဉ်ကျဉ်စိတ်ပေါက်လာတယ်။နောက်ပြီးတော့မြတ်စွာဘုရားရဲ့တရားတော်ကိုထိုင်နေခြင်း9မိနစ်တရားထိုင်ခြင်း9မိနစ်ကိလေသာတွေကင်းလို့ကိုယ်မှာလောဘဒေါသကင်းရင်သူများလည်းပဲဒီလောဘဒေါသကြောင့်ပူလောင်တဲ့ဟာတွေမပေးပြီးတော့ဘူး။ကိုယ်ချမ်းသာတယ်လို့ပဝန်းကျင်နဲ့ချမ်းသာသွားတယ်။နောက်ဆုံးမှာကိုယ်တန်တယ်မှာဒီကိလေသာတွေလည်းမြင့်ပြတ်ကုန်ကြီးကိုယ်ချမ်းသာတယ်လို့အာလုံးတတ္တဝါတွေလည်းချမ်းသာတယ်ကိုယ်လည်းပဲနောက်ဆုံးမှာကိုနာတည်ရင်ခြင်းရဲ့ခြင်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်ကျင့်လင်ချမ်းသာကျင့်ပြီးရင်တော့တဲ့သောတာပန်ဖြစ်ရင်တော့ပြောမယ်ခုနကဘဝပဲပြည့်တယ်နေပြီနောက်မှဘုန်းကြီးတို့ဒီဒုက္ခကတိလုံးဝချုပ်ငြင်းသွားတော့တာအဲ့တော့ဒီတရားတော်မျိုးကိုနာယူခြင်းနဲ့ဆိုလို့ရှိရင်ဒါတရားတော်ကိုသိမြင်လို့တာဒီလိုမှမဟုတ်ဘဲနဲ့ဘယ်ဆရာတော်ဟောတာတဲ့စသဖြင့်တရားပေါ်မှာနှလုံးမသွင်းမင်းနဲ့နာမည်ပေါ်မှာနှလုံးသွင်းပြီးတော့ဘုံလိုက်နိုင်လို့ရှိရင်တော့ဒါတရားပေါ်လည်းယုံကြည်မှုပြည့်တယ်လို့ပြောရတာဖြစ်တယ်။အဲ့တော့ဒါတရားစိတ်ရှိတယ်လို့ပြောလို့မရဘူး။ဒီပုဂ္ဂိုလ်တွေကြတော့ဘုရားကူသွားတဲ့အခါမှာဒါတွေကတန်ဝေကတရားလည်းပဲမဖြစ်စေနိုင်အပေပိတ်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။နောက်တန်ဃာတော်ကိုယုံကြည်တယ်ဆိုတာလည်းပဲတန်ဃာတော်ဒီဆိုတာမြတ်စွာဘုရားကဖရားကိုကိုးကွယ်ခြင်းလည်းပဲတန်ဃာရဲ့နှလုံးသားထဲမှာတရားရရှိနေဒီတရားဖရားရဲ့အခရာတစ်လုံးဖရားတစ်စုလို့တောင်ဆိုရရှိတာ။နောက်ပြီးတော့တရားကိုကိုးကွယ်ရင်လည်းတန်ဃာတော်ရှင်မြတ်တွေကိုပူဇော်လို့ရှိရင်တန်ဃာတော်ရှင်မြတ်တွေရဲ့နှလုံးသားထဲမှာရှိနေတဲ့ဓမ္မတွေကိုပူဇော်ပြီးသားဖြစ်သွားတယ်ပေါ့။အဲ့တော့တန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးကြောင့်တရားတွေနာခွင့်ရတယ်။ရှင်အာနန္ဒတို့ရှင်မဂ္ဂတပတို့ကျေးဇူးကြောင့်ပြည့်တက်တဲ့ခုချိန်ထိဆရာသမားဆက်ဆက်ပင်မဆန်းတို့မိမိတို့ကျင့်ကြံခွင့်ရှိသွားတယ်၊နာယူခွင့်ရှိသွားတယ်။ အဲ့တော့တန်ခါတော်ရှင်မြတ်တည့်ရဲ့ဂုံတွေတန်ခါဂုံကိုးပါးဝမထားနဲ့ယခုပရိယတိတိတကသုံးဖို့မပြောက်ပြောင်းဆောင်းလျှောက်တဲ့ဘုံကိုကသိတ်ချနေရကောင်းပါတယ်။ဘုန်းကြီးနည်းနည်းလေးပြောပြတယ်။ဘုန်းကြီးတို့ဗုဒ္ဓဘုရားဖျားဖို့တဲ့အခါမှာတိဘက်ဘုန်းကြီးတွေသိမ့်ချီပြီးတော့တွေ့ကြရတယ်ပေါ့။မျိုးသမီးတွေရောဘာတွေရောအဲ့တော့သူတို့ရှစ်ခိုးတဲ့အခါမှာဒိုက်ထိုးထိုးပြီးတော့ရှစ်ခိုးတာဘုန်းကြီးဘာဖြစ်လို့လဲတော့နည်းနည်းလေးတွေးကြည့်တယ်သူတို့ကမဟာယာနတိုင်းပေါ့တရုတ်တို့တိဘက်တို့ဂျပန်တို့တောင်ကိုရီးယားတို့ဆိုတာမဟာယာနဖျားတော့ဒီတစ်စီလဲပါပဲဘုန်းကြီးတို့ဒီမြန်မာနိုင်ငံထိုင်းနောက်ပြီးတော့ကမ္ဘောဒီးယားလောသီရိယန်ဒါတွေတို့ထေရဝါဒလို့သတ်မှတ်တယ်ပေါ့အဲ့တော့ဘုန်းကြီးတို့ထေရဝါဒဘုန်းကြီးတွေရှစ်ခိုးတာနဲ့သူတို့ရှစ်ခိုးတာလေဒီတစ်ချက်လေးကိုကြည့်တယ်နောက်ပြီးတော့ရှစ်ခိုးတဲ့ဆောင်မှာသူတို့ကပုံလေးတွေဗာလေးတွေနဲ့ပြီးပြီးတော့တရားလေးတွေဆိုနေတာလည်းပဲတွေ့ရတယ်ပေါ့ရှိခိုးပြီဆိုရင်လည်းပြင်ပြင်ပန်းပန်းနဲ့တိုက်ထိုးပြီးတော့ရှိခိုးတယ်။နောက်တရင်စာထဲမှာကြားရတယ်ပေါ့။ထက်တက်တဲ့ဘုန်းကြီးတွေကပြောပြတယ်။ဘုန်းကြီးတွေပါတဲ့။ဒီဗုဒ္ဓဘာသာကိုသူနေတဲ့နေရာနေပြီးတော့တိုက်ထိုးပြီးတော့ရှိခိုးလာတာရက်60ပြည့်ရင်ဗုဒ္ဓဘာသာရောက်မှာ။တိုက်ထိုးလိုက်။သူခေါင်းရောက်တဲ့နေမှာမတက်ရက်ပြီးတော့ရှိထိုးလိုက်။အဲ့နေ့စဉ်ရှိခိုးပြီးတော့မြတ်စွာဘုရားကိုတိုက်ထိုးပူဇော်ပြီးတော့လာတာသိကုသိုလ်ရတယ်ဆိုပြီးတော့ဗုဒ္ဓဘာသာကိုအေးချေချင်းချေချင်းတော့မဟုတ်ပါဘူးလေဒိုက်ထိုးလာတာဆိုတော့ရက်60ကြာမှရောက်မယ်လို့သတင်းတွေကြားပေးရတယ်ပေါ့အဲ့တော့ဒါတွေကဘာဖြစ်လို့လဲလို့ဘုန်းကြီးနည်းနည်းစဉ်းစားကြည့်တယ်ဒါတန်ခါတော်ရှင်မြတ်တွေကြီးစုကြောင်းဘုန်းကြီးတို့ဒီလိုမဖြစ်ရဘူးဘာဖြစ်လို့လဲဆိုတော့ထေရဝါဒဆိုတာကရှင်မဂတပမချေရှင်အနန္ဒမချေဒီမချေဒီအတီးပြုတ်ပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားကိုဘယ်သူမှလည်းချက်ပြီးတော့မဆွတ်နဲ့မြတ်စွာဘုရားရဲ့တရားတော်ကြီးအားလုံးပြည့်စုံနေတယ်။အဲ့တော့လူတော်နဲ့ချက်မဆွတ်နဲ့ပိုတယ်ဆိုပြီးတော့လည်းပဲလှုပ်မပြင်းနဲ့ဒီတိုင်းထားကြစို့ပြီးတော့ဒီတိုင်းပြင့်ကြံကြလို့ဘုန်းကြီးတို့ခုချိန်မှာတန်ဃာတော်ရှင်မြတ်ကြီးခိရဝရနိုင်ငံရဲ့မူရင်းဖြစ်တဲ့မြတ်စွာဘုရားလက်ထက်ကအတိုင်းပဲသိပြီးတော့ဘာမှမတိမ်ပေါ်သေးတဲ့တရားတော်ကိုသင်ယူတဲ့အခါမှာဩဒီလိုရှိခိုးရတယ်နောက်ပြီးတော့မြတ်စွာဘုရားကိုပူဇော်တဲ့အခါဒီလိုပူဇော်ရတယ်တရားထိုင်တဲ့အခါဒီလိုထိုင်ရတယ်ဆိုတာဒီတန်ခါတော်ရှင်မြတ်တည်းရဲ့ကျေးဇူးကြောင့်ဘုန်းကြီးတို့ဟာနိမန္တံသိရတယ်ပေါ့ဒီမဟာယာနဆရာတော်ဒီတန်ခါတော်ကြီးကတော့ဘာဖြစ်လဲဆိုတော့သူတို့ကကိုရှိခဲ့ကလေးကအာမြတ်စွာဘုရားတော်ဟောခဲ့တာပဲဒီတရားတော့ဒီဌာနနဲ့မလိုက်ဘူးအဲ့တော့ဘာလို့တော့နှုတ်ပြလိုက်ကြဆိုဟောဘယ်တရားတော့လိုနေတယ်ဒါလို့ထည့်လိုက်ကြဆိုသူတို့ကပြုလိုက်ပြင်လိုက်ပြုလိုက်ပြင်လိုက်နဲ့လာတဲ့အခါမှာဒီလိုနဲ့2500ကျော်လာတဲ့အခါမှာသူတို့ရဲ့ရှစ်ခိုးနီးနောက်ဘုရားပူဇော်တဲ့အခါမှာလည်းပဲဆိုင်းလေးတွေပါလေးတွေပုံလေးတွေနဲ့ပူဇော်နီးဒါတွေကသူတို့မှပြင်လိုက်ပြုလိုက်နဲ့လှုပ်လာတဲ့အခါပိုတယ်ရှင်နှုတ်ပစ်လိုက်လိုတယ်ရှင်ထည့်လိုက်အဲ့တော့သူတို့ကဒီလိုလှုပ်လာတဲ့အခါမှာခုချိန်မှာမူရင်းဖြစ်တဲ့မြတ်စွာဘုရားတရားတော်တွေနဲ့နည်းနည်းလေးဝေးသွားတဲ့အခါရှစ်ခိုးပုံကလည်းပဲတစ်မျိုးဖြစ်နောက်ပြီးတော့ပူဇော်ပုံမှာလည်းပဲဆိုင်းလေးပုံလေးနဲ့တမျိုးဖြစ်ပြီးတော့တမျိုးတမျိုးကွာကွာသွားတာဒီလိုနေပါပဲအဲ့တော့ငါတို့တန်ခါတော်ရှင်မြတ်တည်းရဲ့ကျေးဇူးကသိပ်ကြီးပါလားရှင်အနန္ဒရှင်မကတ္တပမချေမြတ်ကြီးတွေကယဟန္တာဖြစ်တာတောင်မှတန်ခါရင်တင်ပြီးငါတို့တောင်းဝန်ကျေးပြီလို့မယုံချဘဲနဲ့တပည့်တွေကိုရှင်အနန္ဒကဒီကနေ့ကတပည့်တွေကိုတင်ပေးပါလို့ယဟန္တာရှင်မြတ်ကြီးတွေကတောင်းဝန်ပေးရှင်အနန္ဒလည်းပဲတောင်းဝန်ယူပြီးတော့ဒီကနေ့ကတည်းကပို့ချရှင်ဥပါလိကလည်းပဲဝိနည်းငါးချမ်းဟာသာသနာအသက်ဒီဝိနည်းငါးချမ်းကိုရှင်ဥပါလိကတောင်းယူပြီးပို့ချပါဆိုပြီးရှင်ဥပါလိကနေပြီးတော့တပည့်တွေကိုပို့ချဒီလိုနဲ့ဥပါလိဓာတကောစီဝရှင်ဓာတကစတဲ့တပည့်တွေကိုပို့ချရှင်ဓာတကနေတပည့်ဆက်ဆက်ပို့ချနေဒီလိုနဲ့သာသနာဟာရည်စည်းကြောင်းက2550ပြည့်တော့ပါပြီမြတ်စွာဘုရားပြည့်နေပြီအဲ့တော့ထေရဝါဒတွေကရှင်ဆက်ပင်မခံပြီးတော့ခုလည်းပဲဘုန်းကြီးတို့လက်ထက်တွေမှာတောင်မြို့ကန္တောင်ဆရာတော်ပြည့်ရဲ့ကျမ်းစာတွေကြီးတပည့်တွေကိုသွန်သင်ဆုံးမတိုက်တာတွေခွဲပြီးတော့လက်ချင်ကျမ်းလာကြတာဒါအနိကပြောတာပါဒီမြင့်တန်ဃာတော်ရှင်မြတ်တွေလည်းဒီလိုပဲစူးစမ်းကြကြတာပဲအဲ့တော့ဒါကြောင့်တန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးဟာတန်ဃာဘုံတော်ကိုးပါးကိုတာထားတော်တဲ့ဒီပရိယတ္တိမပြောက်ပြက်အောင်ပင်မခံဆောင်းလျှောက်လာတာကိုကသိကျေးဇူးတင်ပြကောင်းတယ်အဲ့ဒီဂုဏ်တော်တွေကိုအာယုံပြုပြီးတန်ဃာတော်ရှင်မြတ်တွေကိုပူဇော်ကြမြတ်လူတန်းကြမြတ်ဆိုရင်ဒါဂုဏ်တော်ကိုတည်တည်ချာချာယုံကြည်ပြီးတော့ပူဇော်ပြီးသားဖြစ်သွားပါတယ်ဒါကြောင့်မို့ဘုရားကိုလည်းပဲယုံကြည်တရားကိုလည်းပဲယုံကြည်တန်ဃာကိုလည်းပဲနိမ့်နိမ့်ကပိုင်ယုံကြည်ရင်ဒါသာတရားဖြစ်ရှိတာပဲဒီလိုမှမဟုတ်ရင်တန်ဃာတော်ရှင်မြတ်တွေကိုကိုယ်ွယ်တဲ့အခါဒီဘယ်ဆရာတော်ကဘာပွဲရတဲ့ ဘယ်ဆရာတော်ကဘာတဲ့စသည်ဖြင့်ဘွဲရပြီးတော့ဘွဲနဲ့ထိုက်တန်တဲ့အလုပ်တွေလုပ်နေပြီဆိုရင်တော့ကောင်းတာပေါ့ဒီလိုမှမဟုတ်ဘဲနဲ့ဘွဲတွေတော့ရပါရဲ့သာသနာလုပ်ဖြစ်တဲ့ပရိယတ်ဤပฏิပတ်ဤအလုပ်ကိုမလုပ်ဘဲနဲ့ရှားဟာရီလုပ်နေတာကိုသွားပြီးအာပေးမိတယ်ဆိုရင်တခါတည်းရင်မှားယွင်းသွားတတ်တယ်ကိုယ့်ရဲ့အာပေးမှုဟာမှားယွင်းတဲ့ပဲပါသွားတတ်တယ်ဒါလေးတွေဟာဉာဏ်မပါတဲ့ကြည်ညိုမှုခေါ်ပါတယ်ဒါကြောင့်မို့ဒီဖျားတရားတန်ခါကိုကြည်ညိုတဲ့အခါမှာလည်းပဲအဲ့ဒီလိုဉာဏ်နဲ့သက်ဝင်ကြုံကြည်မှတရားတရားစစ်ရှိတယ်လို့ခေါ်ရပါတယ်။နောက်ကံကံရဲ့အကျိုးကိုယုံကြည်တယ်ဆိုတာဘာလဲဆိုတော့ကံကတာပုထုဇဉ်တွေအတွက်ကောင်းတဲ့ကံမကောင်းတဲ့ကံကောင်းတာလို့ရင်ကောင်းတာဖြစ်တယ်မကောင်းတာလို့ရင်မကောင်းတာဖြစ်တယ်ဒီကံနဲ့ကံရဲ့အကျိုးကိုယုံကြည်နေပြီဆိုရင်ဘုန်းကြီးတို့ဘာမှပြဿနာမတက်တော့ဘူး။ကုသိုလ်လုပ်လို့ရှိရင်လည်းတန်ဃာတော်ရှင်မြတ်တွေကိုယခုလိုလှူရဲဆိုရင်တန်ဃာတော်ရှင်မြတ်တွေဒီငါတို့ရဲ့ကုသိုလ်ကိုဖုံးပေးသုံးဆောင်ပြီးတော့စာသင်စာကြတရားထိုင်တရားဟုတ်တဲ့အသိဉာဏ်တွေရမယ်ဒီအသိဉာဏ်တွေရနေတဲ့အချိန်ပါရမီကျင့်တန်ပြီးတော့မဟုတ်နိဗ္ဗာန်မျက်မှောက်ပြုပါစေဆိုရင်ဘုန်းကြီးတို့ဒါတွေကကံကိုတကယ်ယုံကြည်ရာရောက်သွားတယ်ဒီကံလို့ရင်ဒီကောင်းကျိုးဆိုတော့ကိုယ်စီလာမှာယုံကြည်နေဖို့ပဲလိုတယ်တောင့်တဖို့မလိုပါဘူးဒီကျိုးဟာဒီလိုပဲပြန်ပြီးတော့ဖြစ်သွားတာပါအဲမယုံယုံတော့ဘာဖြစ်လဲဆိုတော့ဘုန်းကြီးတို့ကဗုဒ္ဓဘာသာရောက်တော့မြတ်စွာဘုရားပွင့်တော်မူတဲ့ဗောဓိညောင်ပင်ရင်မှာပက်ကားပြီးတော့ထားရတယ်လူတွေမဝင်ရအောင်။ဘာဖြစ်လို့လဲလို့စုံစမ်းကြည့်လို့လူတွေရဲ့မြေတွေကိုတူးယူလွန်းလို့တဲ့ဂျန်ကြီးဖြစ်မှကျိုးလို့တဲ့။ဒါဘာသဘောသက်ရောက်လဲဆိုဘုန်းကြီးနည်းနည်းစဉ်းစားကြည့်တယ်။ကံကံရဲ့ကျိုးကိုသိပြီးတော့မယုံညာရောက်သွားတယ်။ဒီမြေကိုယူလိုက်မှကို့မှာအောင်မြင်မယ်။ဒီလိုတွေသွားတွေ့တာဆိုတာဒါကငြင်းကြီးတာဟွာမဟုတ်ပါဘူးကံမဟုတ်ပါဘူးဘုန်းကြီးတို့ကောင်းတာလိုချင်လို့ရှိရင်ကောင်းတာတွေလုပ်ရုံနဲ့ရှိတယ်ကောင်းတာလုပ်လို့ရှိရင်ကောင်းတာကိုမတောင်းတာလဲသူကသူပြေသွားတာကောင်းတာလုပ်လို့ရှိရင်ကောင်းတာပြေတယ်လို့မကောင်းတာအကုသိုလ်တွေလုပ်ရင်လည်းဒီမြေကြီးလည်းအကုသိုလ်ရဲ့အကျိုးဟာဖြစ်မှာပါပဲဒါကြောင့်ဘုန်းကြီးတို့ဒီဒီလိုယူတဲ့တော့ခုကံတလူဖျားသတိုင်းပါဆိုလို့ရှိရင်လည်းကြောက်ကြီးတွေဖြစ်ဖြစ်သွားတယ်မြေတွေယူကြနောက်တစ်ခါဘေးရမြေတွေပြန်ပြီးတော့ထည့်ကြတယ်ဒီလိုနဲ့လုံးဝလိုက်လိုက်ဒါဝန်ဘုန်းကြီးတို့ဒီကံကံရဲ့အကျိုးတရားကိုယုံကြည်မှုအားနည်းတယ်လို့ကောက်ချက်ချရင်မှန်တယ်လို့ယူဆတာပါတကယ်ယုံကြည်တဲ့ပုဂ္ဂိုလ်ကကိုယ်လုံးမှကိုယ်ဖြစ်မှာဒါရီယဗဒနာမဟုတ်ဘူးဆိုပြီးတော့ဒီအောက်မှာသွားပြီးတော့တရားထိုင်ရင်ဖရာရဲ့သဗ္ဗညုတဉာဏ်ဤအာယုံပြုခြင်းပြုမြင်ပေါ့ဒါရီယကံကံရဲ့အကျိုးကိုယုံကြည်တာဒီလိုယုံကြည်မှလည်းပဲဘုန်းကြီးတို့တရားတရားရှိတယ်လို့ခေါ်ပါတယ်ဒီလိုတရားတရားရှိတဲ့မျိုးသားမျိုးသမီးတွေသွားပြီးတော့တန်ဝေဇနီရဲ့လေးဌာနခုမှလည်းမြတ်စွာဘုရားမိန့်တော်မူတယ်လို့ဒီပုဂ္ဂိုလ်ရဲ့ဖူးတင်ဖူးထိုက်တယ်တဲ့ဖူးပြီးတော့ဘာဖြစ်လဲဆိုတော့တန်ဝေဇနီရာဤဌာနာဤတံဝေဒနီယာနိတဝတ္တပဉ္စဉ္စွေသောတံဝေကရတိယကိုဖြစ်စီတက်ကုန်သောဌာနာနိဌာနာတို့သည်ဣမာနိသတ္တာရိဤလေးမျိုးတို့ပင်သည်တဲ့ဒီလိုမျိုးသားမျိုးသမီးတွေသွားမှာပို့ပြီးတော့ရိုးရှိပါတယ်သူသွားလို့ကိုသွားတယ်ကိုသွားလို့သူသွားတယ်အာတို့ကရောက်ဖို့တဲ့ဒါလောက်ကလေးနဲ့မြေကြီးလေးယူခဲ့ရုံနဲ့ဒါဟာဒီအကျိုးတွေမရမြောက်ဘူးမြတ်စွာဘုရားဒါကြောင့်တတ္တတာလို့ဝိသေသနာမှားတာဒါတွေမြင်လို့ဖြစ်ပါလေအဲ့တော့ဒီမြတ်စွာဘုရားကမျိုးသားကောင်းသားမျိုးပေါင်းသမီးတွေတရားတရားနဲ့ဖရာကိုလည်းပဲနှစ်နှစ်ကာကယုံကြည်တယ်တရားတော်ကိုလည်းပဲတကယ်ယုံကြည်တယ်သံဃာတော်ရှင်မြတ်တည်းရဲ့ဂုဏ်ကိုလည်းပဲတန်ခါဂုဏ်တော်ကိုပါပါဝင်ပရိယတ်တိကိုခုနဆောင်ခဲ့တဲ့အဲဒီဘုန်းကြီးပြောပြတယ်ဒီဂုဏ်တွေကိုယုံကြည်တယ်ကံရဲ့ကံရဲ့အကျိုးကိုလည်းပဲယုံကြည်တယ်ဒီလိုမျိုးသားမျိုးသမီးတွေသွားပြီဆိုလို့ရှိရင်တော့ဒီဌာနတွေကတကယ်ကိုပဲတန်ဝေကတရားတွေဖြစ်စီပြီးတော့ပါရမီတွေတိုးပွားမှာပဲတဲ့အဲ့တော့ဘေဌာနတွေလို့ဆိုတော့ကတ္တမာနိသတ္တာရိဣဒာတထဂတောဇာတောတိဗိကဝေတတ္တတာကုလပုတ္တတာတတနိယံတံဝေဒနိယံဌာနံဣဒာဤလုံးမီနီအရက်၌လုံးမီနီရှိမှရှိတဲ့အင်ဂျင်တော်ရဲ့၌တထဂတောဘုရားရှင်ကိုယ်တော်မြတ်သည်ဇာတောမူဖတ်တော်မူခဲ့ပြီတဲ့ဩလုံးမီနီအင်ဂျင်တော်ရဲ့ဟာမြတ်စွာဘုရားကသွားပြီးတော့ဒီတံဝေဒနီရလေးဌာနပြုတဲ့အခါမှာဒီနေရာဒီဌာနဟာဘုရားရှင်မွေးဖွားတော်မူခဲ့တဲ့အရာမွေးဖွားပြီးတဲ့အခါမှာဘာတွေကျုံးသွားခဲ့တယ်ဆိုတော့အကောဟာမတမိစေထောဟာမတမိတေထောဟာမတမိလောကမှာငါဟာအကြီးဆုံးအမြတ်ဆုံးအသာဆုံးဆိုပြီးတော့စကားကြီးသုံးခုကိုကျုံးသွားခဲ့တဲ့နေရာခုဒီရိဒံမှာလောကမြေကျေးဇူးကြောင့်ဒီနေရာမှာကြောက်တိုင်းနေတွေ့ရဘုန်းကြီးတို့ကုလသမဂ္ဂတွင်ဦးချုပ်ဦးတန့်ရဲ့ ကုလသမဂ္ဂဒွိမှုချုပ်ချစ်စင်တော့ကဒီနေရာလာဌေဌာနလာပြီးတော့ဖူးပြီးတော့နောက်ဆုံးမှာဒီဘောဆိုးရတဲ့မေတ္တာရက်ခံရဲ့ဒီနေရာမှာတောင်မြောက်သုံးမိုင်အရှိနောက်တမိုင်ဆိုပြီးတော့ဒီလုံပြီးဒီဒေတာကိုသတ်မှတ်ပေးထားတဲ့ပေါ့ခုတော့အင်ဂျင်ပင်ပြီးတော့မရှိတော့ပါဘူးပြန်ပြီးတော့စိုက်ထားတဲ့အင်ဂျင်ပြိုပင်လေးပဲနည်းနည်းရှိသေးတယ်ဘာတော်ကြီးဖြစ်နေလို့ဆိုတော့ရင်းတိုက်တော်ကြီးဖြစ်နေပေါ့ရင်းပင်ကြီးပေါက်ကြတယ်ရင်းတိုက်ပင်ကြီးပေါက်ကြတယ်တော်ကြီးဖြစ်တယ်အဲ့တော့ဒီဌာနမှာဘုန်းကြီးတို့သွားတဲ့အချိန်မှာမြတ်စွာဘုရားဒီနေရာမှာဖွားမြင်တော်မူခဲ့တယ်ဖွားမြင်တော်မူပြီးတော့လောကမှာသဂါကြီးတုံကျုံသွားပြီးတော့လာခဲ့တဲ့နေရာသိပြီးတော့ဘုန်းကံဘုန်းရှင်ပြန်ရှင်နေရာဆိုပြီးတော့မှန်းစာပြီးတော့ပူဇော်ပြီးတော့အဲ့ဒီနေရာမှာဖွဲ့ပြီးတရားလေးပဲထိုင်ခဲ့ကြတယ်ပေါ့အဲ့တော့ဒီနေရာမှာပွားနေခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ဟာနောက်ဆုံးတော့ဇာတိဇရာဗျာဒိမရဏအိုနာတေးရီနဲ့ဆုံးသက်သွားတယ်။အဲ့ဒီပရိနိဗ္ဗာန်မဆန်းခင်ဆက်ကြမှာမြတ်စွာဘုရားကူမတူအောင်ဆွမ်းဆောင်ခဲ့ပါလားဆိုပြီးတော့ဒီဟာလေးကိုအာရုံပြုမြတ်စွာဘုရားတတော်ရှင်းပြပြတဲ့အထိတရားတွေဟောသူများကျုပ်ကိုဆောင်ရွက်ပြီးတော့နောက်ဆုံးတော့ပရိနိဗ္ဗာန်ဆန်သွားတဲ့နေရာ။အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကြီးတော်မှာဒီလိုထူးထူးခြားခြားမွေးဖွားပြီးတော့ဒီလိုအကျိုးတွေကိုထူးထူးခြားခြားဆောင်ရွက်ခဲ့တယ်နောက်ဆုံးမှလည်းပဲပြိဋိဘံဆံမဲရတယ်။ငါလိုလူကတော့ဒါတွေဖြစ်မှာမဖြစ်ခင်မှာငါတို့လည်းပဲအများကျသူများကျကိုကျိုးကိုဆောင်ရွက်ခြင်းအပြင်ပါရမီတွေဖြည့်မယ်။ဖြည့်ပြီးတော့နိဗ္ဗာန်ရောက်ကြောင်းတူတက်နိုင်နေတာကျင့်မယ်လို့ဒီလိုစိတ်သက်လေးနဲ့ပူလို့ရှိရင်လည်းပဲအဲ့ဒီနေရာဟာကုသိုလ်တွေတိတ်ပြီးတော့တိုးသွားပါလေ။ဒါမျိုးတွေကိုလည်းပဲအာရုံပြုရတယ်ပေါ့။အကျယ်ရောဆရာတော်ဥညာဉ်တွေတရားဟောထားတော့ဘုန်းကြီးကမပြောတော့အဲ့ဒါကပထမဌာနနိဗ္ဗာန်နိုင်ငံဘက်အိန္ဒိယနယ်စပ်နဲ့6မိုင်กว่าလောက်မှာရှိပါတယ်ဒီနေရာကိုသွားပြီးတော့ပြုလို့ရှိရင်ဒီလိုလေးနေတယ်လုပ်ငန်းလုပ်ပါတယ်ဆိုတဲ့ပုံစံတွေစာပေါင်းများစွာဝိရိယကောင်းပြီးတော့ပရတဘုံတော်လိုဒီလိုဘုံတော်တွေနဲ့ထိုက်တန်အောင်လှုပ်လှုပ်သွားတယ်နေမနာညာမာတတဝရရဲ့အကျိုးကိုကျင့်တယ်နောက်ဆုံးမှာပြိဋိဘံဆံမဲ့ညတီတရားတွေဟောတရားတွေပြသွားတယ်မြတ်စွာဘုရားရှင်ကိုတော်မြတ်တရားရှင်တော်မှာပြိဋိဘံဆံရသေးတယ်အဲ့တော့မြတ်စွာဘုရားပြိဋိဘံမှာဆံမြေလှုပ်လှုပ်သွားတယ်လို့ငါတို့လည်းပဲဘုရားရှင်ရဲ့တတိတာဝကပြီးပြီးမသေးခင်မှာအများအကျိုးမိသားစုအကျိုးတိုင်းပြည်အကျိုးလောကအကျိုးသာသနာအကျိုးကိုတက်နိုင်နေမြထမ်းရွက်ပြီးတော့ပါရမီတွေဖြည့်ဆည်းပြုမယ်တက်နိုင်နေမြတရားထုတ်မယ်ဆိုတဲ့စိတ်လေးမွေးမိလို့ရှိရင်ဒီဌာနဟာဘုရားတို့မျက်စိတဲတယ်မှာလည်းပဲနောက်ဆုံးမှာမိမိမျက်စိမှိတ်တဲ့ပေတဲ့ချိန်ဒီဌာနလေးတွေမြင်နေလို့ရှိရင်ဒါတွေကကုသိုလ်တွေသွားပြီးတော့ကြည့်တဲ့နေရာပိဋိဒံမှာသောကမင်းရဲ့ကျေးဇူးကြောင့်နေရာစစ်မှန်နေပါလေတွေ့ကြရတယ်ပေါ့အစ်စ်မှန်လည်းပဲဖြစ်လောက်ပါတော့ဒီလိုဌာနတွေပြည့်ရတာကိုယ့်အတွက်ဝမ်းသာကြရတာဒါကြောင့်မြတ်စွာဘုရားကဒီနေရာတွေဟာတရားတရားရှိတဲ့ပုဂ္ဂိုလ်တွေဖူးမြင့်လို့မျောတင်ဖူးမြော်ထိုက်တဲ့နေရာသွားတင်သွားထိုက်တဲ့နေရာတွေပါလို့ဟောကြားခဲ့ခြင်းဖြစ်တယ်ပေါ့နောက်ဒုတိယနေရာဘာလဲဆိုတော့ဖျားပွင့်တဲ့နေရာဘာလဲဆိုတော့ဣဒာတထာဂတောနုတတံသမ္မာသမ္ဗောဓိဣတံဗုဒ္ဓောတိဘိခဝေတတတကုလဗုဒ္ဓတဒတနိယံသံဝေဇနိယံဌာနံဣဒာဤဘောဓိပင်နိပါ၌ဘောဓိပင်ခြေရင်း၌တထာဂတောဘုရားရှင်ကိုယ်တော်မြတ်သည်အနုတတံအတူမရှိမြတ်သောသမ္မာသမ္ဗောဓိအရတ္တမဉ္ဇံတပ္ပညုတဉ္ဇံကိုဣတံဗုဒ္ဓောထိုးတွင်သိတော်မူခဲ့ပေ၏ဣတိတို့နှလုံးသွင်း၍ဣတိတို့အာယုံပြု၍တတတကုလမုဒ္ဒတာတရာတရားနှင့်ပြည့်စုံတဲ့မျိုးကောင်းသားမျိုးကောင်းသမီးဤမျိုးကောင်းသားမျိုးကောင်းသမီးသည်တတဏီယောကြည်ရှုသင့်ကြည်ရှုထိုက်သောတတဏီယောကြည်ရှုပူမျောဝေယံသွားထိုက်သောတံဝေဇနီယံသောတပညာဝိဇ္ဇောသောတံဝေကရိယာဟုဖြစ်စေတဲ့သောဌာနံဌာနာကြီးဖြစ်ပါ၏ဣတိတို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝဇာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်ဒီဒုတိယဌာနလည်းတိတ်ပြီးတော့ကြီးညိုစရာကောင်းကောင်းခုဘုန်းကြီးတို့နေရင်သာမြတ်ပတ်အရှိတ်ကိုမျက်နှာမူပြီးတော့ဗောဓိပင်ကြီးပေါက်တဲ့အောက်မှာမြတ်စွာဘုရားကဒီနေရာမှာဖျားဖြစ်ခဲ့ပါတယ်ခုတော့ဘုန်းကြီးတို့တိတိဓမ္မသောကမင်းကြီးရဲ့ဒေရီတီအဲ့ဒါကိုဘုန်းကြီးတို့မြန်မာနိုင်ငံမင်းတို့မင်းကြီးရဲ့ပြန်လဲပြီးတော့ပြုပြင်ထားတဲ့အတွက်ကြီးညိုဝေရဖူးတွေ့နေရတယ်ပေါ့အဲ့ဒီဘောဓိပင်ကလည်းပဲဘုန်းကြီးတို့စတုထမျိုးဆက်ဖြစ်တယ်ပထမမျိုးဆက်ကလည်းပဲတိတိဓမ္မသောကမင်းကြီးလက်ထက်မှာမိဖုရားတွေကလှည့်ပြလိုက်လို့မရှိတော့ပြန်ပြီးတော့အတက်ပေါက်ပေါက်ပြီးတဲ့အခါနောက်တတိယမျိုးဆက်ကလည်းပဲဘာသာရေးမင်းကြီးလက်ထက်မှာလှည့်ဆန်ရတယ် တခါအဲ့ဒါပြန်ပေါက်လာတဲ့အခါမှာဒီတတိယမျိုးတဲ့ဘောရီပင်ကတော့လိုလိုပဲအသက်ကြီးလို့အိုးပြီးတော့နောက်ဆုံးမှလဲသွားတယ်ပေါ့အဲ့ဒါကိုဘုန်းကြီးတို့မျိုးစေ့ယူပြီးတော့အင်္ဂလိပ်ကြောက်ကြောင်တယောက်ကဒီနေရာမှာသရုတ်တမျိုးဆက်ဖြစ်နေပြန်ပြီးတော့ပြုလို့ခုလက်ရှိဘောရီပင်ကိုတွေ့ခဲ့ရတယ်ပေါ့အဲ့တော့ဒီဘောရီပင်အောက်ကိုရောက်ပြီးဆိုလို့ရှိရင်ချက်ခုအာယုံယူပြီးတော့မြတ်စွာဘုရားဖျားဖြစ်တဲ့နေရာအဲ့တော့ဘုရားဖြစ်တဲ့နေရာမှာအာယုံလေးနည်းနည်းပြုပြီးတော့ဘယ်လိုပြုရမလဲဆိုတော့ဒီနေရာမှာမြတ်စွာဘုရားရှေ့ဘက်လဲပြီးတော့ညနေခင်းရနေပြီးတော့ဒီမျက်စုပ်ရှေ့စုပ်ကိုလှူခံခင်းပြီးတော့ထိုင်ခဲ့တယ်ပေါ့နှုတ်ကနာသမားလည်းပဲဖုံးပေးပြီးတော့ထိုင်ခဲ့တယ်ထိုင်ပြီးတော့ဘုရားဖြစ်တယ်ဆိုတော့ဘုန်းကြီးတို့ဒီနေရာလေးမှာအာယုံပြုတဲ့နေချက်ကဘုန်းကြီးတို့ဘာအာယုံပြုရမလဲဆိုတော့ဘုရားဆိုတာဘာလဲဆိုတာဒါလေးကိုပြီးကိုနည်းနည်းလို့သွားတယ်ပေါ့ဒါလေးပြီးလို့ရှိရင်သိပြီးတော့အာယုံပြုရတာကောင်းတယ်အဲ့တော့ဒီလိုဖျားဆိုတာကိုသိဖို့ရန်အတွက်နှိုင်းရှင်ချက်ကလေးတွေပေးရမှာကရိုးရိုးပြုထုစဉ်ပုဂ္ဂိုလ်နောက်ပြီးတော့အရိယာပုဂ္ဂိုလ်နောက်ဆုံးဖျားဆိုတာဒီသုံးချက်ကိုအစဉ်တိုင်းနှိုင်းရှင်ကြည့်လိုက်လို့မြတ်စွာဘုရားသိပြီးတော့ကြီးညိုစရာကောင်းတာတွေ့ရနောက်တစ်ချက်ထူးခြားချက်ကဘာလဲဆိုတော့ဒီနေရာမှာပဲနောင်ပွင့်တော်မူအရိမတရားဖျားလည်းပဲဒီဘောဓိပင်ပေါက်တဲ့နေရာမှာပဲဂန်းကုန်ပင်ပေါက်ပြီးဒီနေရာမှာပဲဖျားဖြစ်သူရောက်ပါတော့နောက်ပြီးတော့ကတ္တုဇံကောနေကုံကတ္တဗဗျာရှင်သုံးစုလည်းပဲသူ့ရဲ့ဘောဓိပင်ပြည်ပြည်ရေတပန်းမင်းတို့ဘာတို့ဒီနေရာမှာပေါက်ခဲ့ပြီးတော့ဒီနေရာမှာပဲဖျားဖြစ်ခဲ့တယ်ပေါ့အဲ့တော့ဒီဘုန်းကြီးတို့ရဲ့ဘုရားရှင်ပါဝင်ဖျားလေးစီပါဒီနေရာမှာပဲသူ့ရဲ့ဘောဓိပင်ကြီးနဲ့တက်ပြီးပြညာမှုရပြီးလောကကျူကိုစပြီးတော့ဆောင်ရွက်ခဲ့တဲ့နေရာပဲအဲ့တော့ဘုံမီနဲ့အောင်မြေလို့ပြောလို့ရတယ်နောက်ရိမိတရားဖျားလည်းပဲဒီနေရာမှာဂန်းကုန်ပင်ပေါက်ပြီးတော့ဒီဂန်းကုန်ပင်ခြေရင်းပါပဲဖျားဖြစ်တဲ့ပြည်ပြညာမျိုးရအောင်ပါအဲ့တော့ဖျားဖြစ်တယ်ဆိုတာဘာလဲဆိုတာသိဖို့ရအတွက်ဘုန်းကြီးတို့ပထမပုထုဇဉ်စဉ်ကိုစဉ်းစားကြည့်လိုက်ပုထုဇဉ်နေဆိုတာဘုန်းကြီးပြောတယ်လို့ပဲကိလေသာတွေဒင်းဒင်းပြည့်နေကြတယ်မဟာကုသိုလ်ကုသိုလ်စိတ်တွေလှုပ်တဲ့အခါမှာတည်ငါပယ်သွားတယ်ပြီးရင်အကုသိုလ်တွေပြန်ပြီးတော့ရောက်လာတယ်ဒါကြောင့်မို့ကိလေသာတွေတော်တော်များများပြည့်နေတဲ့ပုဂ္ဂိုလ်ကိုပုထုဇဉ်လို့ဒီလိုခေါ်ရပါတယ်ဒါကြောင့်မို့ပုထုဇဉ်ဆိုတာဘာလဲကိလေသာတွေဖြစ်များတဲ့ပုဂ္ဂိုလ်နည်းနည်းလေးဇံရသွားလို့ကိလေသာကျဲသွားလဲဇံွယ်သွားရင်ကိလေသာတွေပြန်ဖြစ်တာပဲဒါကြောင့်ပုထုဇဉ်ဘုရားစိတ်မချရဘူးတဲ့ဂျမတိမှာတဝင်းဝင်းဝဲစခြင်းမှာတရှုံရှုံဆိုတာကိုပြောတာပါဒီကိလေသာတွေကနှိပြက်ပဲမှစိတ်ချရတယ်အဲ့တော့အနေနဲ့ပုထုဇဉ်လည်းပဲတတိနဲ့နေလို့ရှိရင်တော့ကိလေသာကင်းနေတာပဲတတိပြောက်သွားတာနဲ့ကိလေသာပြန်ရောက်တာသူကသူတရားထိုင်မှုတာမထိုင်မှုတာဒါတွေနဲ့တိတ်ပြီးတော့မပတ်သက်ဘူးအလေးချင်ရင်တိတ်ပြီးတော့ရေးကြည့်ပါအဲ့တော့ပုထုဇဉ်တွေသိသွားတော့ပုထုဇဉ်ဆိုတာကိရိတာတွေဖြစ်များတယ်အများတန်းကိရိတာတွေနဲ့ပျော်မွေ့နေတဲ့ပုဂ္ဂိုလ်ကပုထုဇဉ်အဲ့တော့အရိယာဆိုတာဘာလဲဆိုတော့အနေသိမ့်သောတာပန်အမြင့်ဆုံးဉာဏ်နာပုဂ္ဂိုလ်သူတို့ကြတော့သောတာပန်ဆိုရင်ကိရိတာတွေနဲ့အတ္တကြီးမှုတွေပါသွားပြီးအများကျိုးအတွက်ဆောင်ရွက်ခြင်းနဲ့စိတ်တွေများလာတတ်တယ်ဒါကြောင့်ပုဂ္ဂိုလ်ကအရိယာနဲ့တူချင်လို့ရှိရင်ညံ့ညတ်တတ်တတ်ကြည့်တတ်ရတယ်။ဒါဆိုရင်သက္ကာဒိဋ္ဌိထိုက်တဲ့လောက်ပါသွားတဲ့အတွက်အရိယာနဲ့တချင်းတူသွားတယ်။တရားတော်လိုချင်မှရဲ့သိပြီးတော့အတ္တကြည့်ရင်ငါချမ်းသာဖို့ပဲဆိုရင်ဒီပုဂ္ဂိုလ်ကတရားလိုချင်တယ်လို့ပါဇက်ကတော့ပြောနေတယ်။တကယ်တော့သက္ကာဒိဋ္ဌိလက်တွေ့မပယ်သေးဘူးပေါ့။အဲ့တော့သောတာပန်ဖြစ်သွားရင်သက္ကာယဒိဋ္ဌိပယ်သွားတယ်။သက္ကာဒိဋ္ဌိပယ်သွားရင်ငါတဘောကိုတဲ့စိတ်နဲ့ပြီးတော့အလုံးညတ်တဲ့စိတ်တွေရောက်သွားပါတယ်။ဝိသိကိစ္စလည်းပဲပယ်သွားတယ်နောက်ဆုံးယန္နာဖြစ်ပြီဆိုရင်ရတ္တမတ်ဖြစ်ပြီဆိုတဲ့အတိုင်းပဲကိလေသာအလုံးကိုတတ်ပြီးတဲ့အတွက်ယန္နာရှင်မြတ်ဒီမှာကိလေသာတွေကင်းသွားပြီတဲ့ကိလေသာတွေကင်းနေဆိုတော့လေယာမီဟာပေါင်းနေပါလိရှင်းသွားပြီဆိုတော့ဘုန်းကြီးတို့ဒီနေရာမှာမီဩဇာတဖြည်းဖြည်းကောင်းလာတော့ပေါင်းနေရှုပ်နေမီဩဇာဆိုတာမရှိနိုင်ဘူးပေါ့ဒီလိုပဲယန္နာတန်တန်မှာကိလေသာတွေကင်းပြီဆိုတော့သီလသမာဓိပညာဆိုတော့မီဩဇာတွေရောက်လာတော့အဲ့တော့ဘုန်းကြီးတို့ဒီခေတ်မှာယန္နာတောင်းမှာယန္နာမဟုတ်တော့မှသီလသမာဓိပညာတွေရှိနေတာတောင်မှသိကြည်နေရကောင်းပါတယ်အဲ့တော့ယန္နာဆိုတာကိရိတာတွေကင်းနေတဲ့ပုဂ္ဂိုလ်ပူဇော်ခံထိုက်တဲ့ပုဂ္ဂိုလ်တဲ့အရဟံဆိုတဲ့ပါဠိကနေအရဟံယဟံဆိုပြီးတော့ဒါမျိုးဖြစ်လာတယ်နောက်ပြီးတော့အရဟန္တယဟန္တပေါ့အဲ့တော့မြတ်စွာဘုရားဆိုတဲ့ယန္နာနဲ့ဘာတူးတယ်လဲဆိုတော့မြတ်စွာဘုရားလည်းပဲဟောဒီဘောဓိပင်အောက်ပါပဲဒုတိယသံဝေဒနိယဌာနဖြစ်တဲ့ဘောဓိပင်အောက်ပါပဲတရားကြီးကိုရပြီရတ္တမဉ္စမရတယ်ပေါ့ကိလေသာတွေကင်းသွားတယ်။ဉာဏ်ဓာတ်တွေလည်းပဲရတ္တမဉ္စရပြီးတော့ကိလေသာတွေကင်းသွားတာပဲ။ဒါကြောင့်ဘာထူးခြားချက်ရှိသလဲဆိုတော့ဉာဏ်ဓာတ်တွေကကိလေသာပဲကင်းနေရတ္တမဉ္စကိုပဲရတယ်တဲ့။မြတ်စွာဘုရားကြတော့ရတ္တမဉ္စရတာနဲ့တပ္ပဉ္စဉ္စတော်ကြီးကတခါတည်းရပြီးသားဖြစ်သွားတယ်။
ပါရမီတို့ရရလေးတင်ကြီးနဲ့ကဘာတသိသူများတဲ့အလုပ်ကိုလုပ်လို့သူများကောင်းကျိုးကိုပူဆောင်ရွက်ခဲ့တာဒါပါရမီလို့ခေါ်ပါတယ်အဲ့ဒီပါရမီမျိုးလေးတင်ကြီးနဲ့ကဘာတသိလုပ်ခဲ့တော့အရတမဉဏ်ရတဲ့နေ့တစ်ပြိုင်တည်းတပ်ပညာဉာဏ်ကြီးပါပိုင်ပိုင်သွားတယ်ဒါယန္နာနဲ့ထူကြချက်ပါအဲ့တော့ပုထုရှင်ကကိရိတာတွေပြည့်နေတယ်ယန္နာကကိရိတာတွေကင်းပြီးတော့သီလသမာဓိပညာတွေပြည့်ဝတယ်မြတ်စွာဘုရားကျတော့ဒီကိလေသာကင်းတဲ့ပြင်ရတမဉဏ်ရတာတဲ့ပြင်တပ်ပညာဉာဏ်ကြီးပါပိုင်ပိုင်သွားတယ်အဲ့တော့မင်းပြန်တခုရှိတယ်ပေါ့ဉာဏ်ဓာတ်တွေလည်းပဲကိလေသာကင်းတယ်မြတ်စွာဘုရားလည်းပဲကိလေသာကင်းတယ်အဲ့တော့ဘယ်လိုထူးခြားချက်ရှိတယ်လဲဆိုတော့ဣတိပိနိနာသကာရဏေနတထောင်ငါးယံကိလေသာတို့ဝါဒနာတလေထုံဝင်းမြမငွေမရိပ်ဝင်ဝင်ဖိတ်တို့တဲ့မြတ်စွာဘုရားရဲ့တန်ဖိုးကြတော့ကိလေသာတွေကလုံးဝကိုကင်းစင်သွားတာဝါဒနာထုံတောင်းမရှိတော့ဘူးဘုန်းကြီးတို့ဥပမာအပြင်အရက်ထဲတဲ့ပလင်းပေါ့အရက်ပလင်းကိုအရက်ပြည့်ထဲလိုက်တွန်ပြလိုက်တွန်ပြလိုက်တဲ့ကအရက်ရှိသေးသလားလို့မေးရင်လုံးဝမရှိတော့ဘူးထပ်တွန်လိုက်ခါပြလိုက်မရှိတော့ဘူးနမ်းကြည့်လိုက်ရင်ရက်နဲ့မရှိသေးတာဒီလိုပဲယန္တာတွေကကိလေသာပုံနေလို့ဆိုပေမဲ့လို့အထုံငွေလေးလိုနည်းနည်းကျန်နေသေးတာ။မြတ်စွာဘုရားရဲ့အတ္တမကတော့ကိလေသာတွေကိုဝါဒနာနဲ့တကွာလုံးဝကိုတက်ဖြတ်ပြလိုက်တော့အထုံငွေကိုမရှိတော့တာ။ဘုန်းကြီးတို့ဘုရားရှင်တဲ့ကပြိရိဏဝိသမတိဆိုတာရှိခဲ့တယ်။သူကယန္တာဖြစ်သွားတဲ့ကတည်းကဘာလို့လဲဆိုတော့လူတွေလို့ရင်ဟေ့ဝတ္တလအယုတ်ကောင်မြို့သမီးတွေလည်းအယုတ်မှသတ်တည်ပြီးအယုတ်ကောင်အယုတ်မှနဲ့ဒီလိုလိုက်ပြောတော့သူကိုဆဲတယ်လေဘေးကချိန်ကြတော့မြတ်စွာဘုရားသွားလျှောက်တော့မြတ်စွာဘုရားကတပ်ပညာဉာဏ်နဲ့ကြည့်ပြီးတော့ပြိလိဏဝိသမတိရဲ့ယန္နာဖြစ်သွားပြီတဲ့စိတ်ထားဒေါသစိတ်နဲ့ပြောတာမဟုတ်ဘူးတဲ့။ဘာဖြစ်လို့လဲဆိုတော့ तू ဟာဘဝ900မှာဗျမနာမျိုးဆိုတဲ့ပုံသားမျိုးမှာဖြစ်ခဲ့တယ်တဲ့ဇာမျက်နဲ့မျိုးပေါ့။သူတို့ကသူဂျင်မာကြီးရဲ့ပါဇက်ကဖွာတာလို့တောင်းမှာဒီနာကဖွာတာဆိုတာမျိုးဒီလိုတောင်းယူရှိပါတယ်အဲ့တော့တို့ကိုတို့ဘေရင်တို့ငုံနဲ့တက်တော့ပညာလာလည်းပဲတက်မာနကလည်းပဲကြီးတော့အင်မတန်မှမြတ်တဲ့ဒီပုံသားမျိုးဗျမနာမျိုးမှာဘဝ900ဖြစ်ခဲ့ရတယ်တဲ့ဘဝ900ဖြစ်တော့ဒီပညာကိုမှီပြီးတော့ဖြစ်တဲ့မာနသိကြောက်ကြကောင်းပါတယ်စီစဉ်ဥစ္စာကိုမှီဖြစ်တဲ့မာနကစီစဉ်ဥစ္စာဆိုတာမြဲတာမဟုတ်တနည်းမင်းပြန်ကြသွားတာရုပ်လာလို့ဖြစ်တဲ့မာနကလည်းပဲမြဲတဲ့ရုပ်ကလှနေတာမဟုတ်တနည်းအသက်ကြီးတော့အိုသွားတော့ဒီမာနကကျသွားတာဟုတ်ပြီပညာမှန်ကြောက်ကြောက်ကောင်းတယ်။ပေတဲ့အတည်းသူကပညာကြောက်တယ်လို့မရှိတော့မှန်တင်းခံနေတဲ့။အဲ့ဒီလိုပဲပြိရိဏဝိသမတိဟာတဲ့ဘဝ900မှာပုံသားမျိုးမြင့်မြတ်တဲ့ဇာတ်မျိုးမှာဖြစ်ခဲ့တော့အင်မတန်မှမောင်းမှခဲ့တဲ့အခုယန္တာဖြစ်တာတော့လူတွေးလို့ရှိရင်ဝတ္တလအယုတ်ကောင်အယုတ်မှသတ်တည်ပြင်းအထုံလေးကြီးပြန်နေတာတဲ့ဒေါသစိတ်နဲ့ပြောတာမဟုတ်သူ့မှာဒေါသတွေကင်းပြီးကိလေသာတွေကင်းနေတော့တာလို့မြတ်စွာဘုရားကမိန့်ကြားလိုက်တယ်ပေါ့အဲ့တော့ဒါဘာကိုပြောလို့ရလဲဆိုတော့ယန္တာတွေမှာကိလေသာတော့ပုံနေအထုံလေးဆိုနေနေကျန်နေခဲ့တာပဲမြတ်စွာဘုရားကျတော့အဲ့ဒီလိုအထုံလို့မကျန်တော့ဝါဒနာနဲ့တကွာလုံးဝဖြတ်ပြလိုက်တယ်အရက်ပင်းထဲမှာရက်ထည့်ပြီးတော့အမြဲတမ်းခေကြောပြီးတော့အနတ်တက်တွေကင်းအောင်လှုပ်ထားတဲ့ပလင်းကိုဘာမှဝင်မကျန်တော့တာယန္တာတွေကျတော့ထည့်ပြီးတွန်းပြီးတော့ရက်တော်မရှိတော့ဘူးတို့တော့နည်းနည်းလေးညံနေတဲ့ပလင်းလိုပဲဒီလိုအထုံလေးတော့ကျန်နေတယ်ဆိုတာဒါထူးခြားချက်မြတ်စွာဘုရားနဲ့ယန္တာရှင်မြတ်တွေထူးခြားချက်ပဲဒါအရတမတ်ရတာချင်းလည်းပဲတူတယ်နောက်ပြီးတော့ကိလေသာတွေကြုံတာလည်းပဲတူတယ်၊ကင်းတာလည်းပဲတူတယ်။ဒီအချက်လေးသွားပြီးတော့ကြွားတယ်။မြတ်စွာဘုရားကဝါဒနာနဲ့တကွာပေတယ်။ယဟန္တာတွေကဝါဒနာကျင်တယ်။အဲ့တော့မြတ်စွာဘုရားရဲ့ဘုံဘောင်ဥဒကအရဟံဆိုလို့ရှိရင်အော်မြတ်စွာဘုရားဟာကိလေသာတွေလုံးဝကင်းပါလား။ဒီအရတမဉဏ်ကိုဟောဒီဘောဓိပင်ရှင်မှရတော်မူခဲ့တာပါလားလို့ဝမ်းမြောက်ဝမ်းသာနဲ့ရှိခိုးနိုင်ရတယ်၊ပူဇော်နိုင်ရတယ်။ဒါမှလည်းပဲတရားတရားပူပြီးတော့ပြည့်သွားတယ်။ပညာတရားနဲ့ရှင်တဲ့တရားတရားဖြစ်သွားတယ်လို့ဒီလိုဆိုလိုပါတယ်။နောက်တရတမဉဏ်ရလို့ရှိရင်ဉာဏ်ဓာတ်တွေကတော့ရိုးရိုးပဲတရတမဉဏ်ရကြည့်တာကင်းသွားတယ်။မြတ်စွာဘုရားကတော့တပ်ပညာဉာဏ်ကြီးပါပိုင်ပိုင်သွားတယ်တဲ့။အဲ့တော့တပ်ပညာဉာဏ်ဆိုတာဘာလဲဆိုတော့ဒီမြတ်စွာဘုရားဖျားဖြစ်တဲ့နေရာမှာတပ်ပညာဉာဏ်ကြီးပိုင်ပိုင်နေဆိုတော့ဒီတပ်ပညာဉာဏ်မှာစွမ်းအားသုံးချက်ရှိပါတယ်။သွားသုံးချက်ကဘာလဲဆိုတော့ဇာတိတပံပသနာတိလေတိယံမန္တမကြံရအောင်လုံးဝစုံလင်ကုန်မြင်သက်ပင်ဉဏ်တော်စွန့်တည်တဲ့မြတ်စွာဘုရားရဲ့အမှန်တူတဲ့ယန္တာပုဂ္ဂိုလ်တွေနဲ့ပိဋကဘုရားတွေနဲ့မတူတဲ့စွမ်းအားက သိစီယမှန်သမျှကိုအလုံးသိတော်မူတဲ့ဉာဏ်ကိုလည်းပဲဒီဘောဓိဉာဏ်ချင်းမှာရခဲ့တာတဲ့ဒါကြောင့်ဘုရားလို့ခေါ်ရတာပါအဲ့တော့သိစီယမှန်သမျှပါလဲဆိုတော့တပင်ဉာဏ်အစံမကားဖြင့်မြာပင်ကာရဝိကာရနှင့်လက္ခဏာပင်ညေနိဗ္ဗာန်တဟုငါရသိယံညေရတံကိုတဲ့ဒီသိစီယမှန်သမျှဆိုတာချုပ်လိုက်လို့ရှိရင်ပင်ခါရတဲ့စိတ်စေတသိက်နိဗ္ဗာန်ရုပ်တည်းကိုလည်းမြတ်စွာဘုရားပိုင်ပိုင်ခြားခြားသိတယ်။ယဟန္တာတွေကမြတ်စွာဘုရားဟောမှပြန်သိရတယ်။အဲ့တော့မြတ်စွာဘုရားကလူရဲ့စိတ်ကိုကြည့်လိုက်လို့ရှိရင်စိတ်ဆိုတာအာယုံကိုယူတတ်တဲ့သဘော၊ကျန်စီတတ်တဲ့သဘော၊သိတတ်တဲ့သဘော။အဲ့ဒီစိတ်နဲ့ရှင်နေတဲ့တရားတွေ၊စိတ်ကိုခြေလဲတဲ့တရားတွေကဖတ်တာဆိုတာတွေးကြည့်တဲ့သဘော၊ဝေဒနာဆိုတာခံစားတတ်တဲ့သဘော၊လောဘဆိုတာလိုချင်တတ်တဲ့သဘော၊စသဖြင့်မြတ်စွာဘုရားကသူများတွေမသိတဲ့သိပ္ပံပညာရှင်တွေမခွဲခြားနိုင်တဲ့စိတ်ကိုပဲခြေလဲပြီးတဲ့တရားတွေ52မျိုးခွဲခြားပြီးတော့ဟောခဲ့တယ်။ဖတ်တာဆိုတာတွေးကြည့်တဲ့သဘောပါတယ်စိတ်မှာ။စိတ်ကဘယ်လိုတွေးကြည့်ကြလို့ဆိုဘုန်းကြီးတို့လူတယောက်တံမြာပြီးစားနေတယ်။ဘေးကနေကြည့်ပြီးတော့ဘေးကလူကသွားကျင်းလာတာအဲ့ဒါဖတ်တာသဘောပဲ။တံမြာတိကိုယ်တိုင်ကြည့်တာတော့မဟုတ်ဘူးသူများစားတာကိုကြည့်ပြီးဘေးကနေသွားကျင်းတဲ့သဘောဖြစ်သွားတယ်တည်ရည်ကြတာအဲ့ဒါဖတ်တာရဲ့သဘောဒါတွေကိုဖတ်တာလို့ခေါ်တယ်ဆိုရင်မြတ်စွာဘုရားကဒီသဗ္ဗညုတဉာဏ်ကြီးအစွမ်းကြတာတည်းပဲအဲ့ဒီလိုတရားသဘောအသေးစိတ်လေးကိုသိသွားတာဒါမြတ်စွာဘုရားပဲသိပါတယ်ယဟန္တာပုဂ္ဂိုလ်ကြီးကတရားနာတော့ဖြစ်တယ်ဒါမျိုးမသိနိုင်ပါဘူးမြတ်စွာဘုရားတရှင်ဟောမှပဲသိလို့ရပါတယ်နောက်ဝေဒနာဆိုလို့ရှိရင်ခံစားတတ်တဲ့သဘောခံစားရတဲ့နေရာမှာလည်းပဲဘာတွေလို့ဆိုတော့ကောင်းတာကိုခံစားတာဒုက္ခဒေါမနတမကောင်းတာကိုခံစားတာဒုက္ခဒေါမနတအလဲလဲမတီးတဲ့ဥပိ္ပခငါးမျိုးဖွဲ့ချပြီးတော့မြတ်စွာဘုရားကအသေးစိတ်ဟောတယ်ဒါတွေကတော့သက္ကသုလို့ဒီထက်မှလေးလာမှပို့ပြီးတော့သိရတယ်ပေါ့အဲ့တော့မြတ်စွာဘုရားသိစီယမန္တဉ္စသိတယ်ဆိုတဲ့နေရာမှာဒီသင်္ခါရတရားတွေကိုလည်းပဲသိတယ်စိတ်ကဘလို့သဘောစိတ္တိတ်က52လုံးစိတ်ကိုဘလို့ခြေလဲနေတယ်စိတ်ကခေါင်းဆောင်နေတဲ့သူ့ကိုခြေလဲခံနေရတယ်စသည်ဖြင့်ဒီတရားသဘောတွေကိုသိတယ်ပေါ့နောက်ဝိကာရယုတ်လက္ခဏာယုတ်ဝိကာရယုတ်၅ပါးလက္ခဏာယုတ်၄ပါးပြဉ္ညာလူနဲ့ဗျမ္မာတတဝါအထက်မှာဆိုရင်ဗျမ္မာတွေနဲ့ပြီး6တက်ပြီးရှိသေးတယ်အောက်မှာဆိုလို့ရှိရင်လည်းပဲမြင်နေရတဲ့တိရစ္ဆာန်တွေမကဘူးငရေကြီးဟာလည်းပဲရှစ်တက်ရှိတယ်သူ့ကိုချမ်းရံနေကြတက်တက်တက်မှငရေငယ်ငါးတက်ရှိတယ်ဒီထဲမှာလည်းတက်တော်ဝါးကြီးပြည်နေတာပဲမြတ်စွာဘုရားဟောလို့တော့ဘုန်းကြီးတို့သိရဒီလိုပြည့်ညက်ကိုလည်းပဲသူများတကာလည်းပို့ပြီးတော့သိတော်မူလေတဲ့ဒါရီကတက်ပြီးကြညာတော့ဆန်းတယ်နောက်နိဗ္ဗာန်တက်နိဗ္ဗာန်ကိုလည်းပဲမြတ်စွာဘုရားပိုင်ပိုင်ခြားခြားကိုစပြီးတော့သိပြီးတော့သူများသိအောင်လုပ်ခဲ့ရတာဒါကြောင့်မို့ဒီငရေတဲ့နေရာငါးပါးကိုသိစီရမှန်နေရဦးဆရာမကူပဲနဲ့သိတော်မူတာတက်ပြီးကြညာဆန်းအဲ့ဒီဘောဓိပင်ရင်းမှာကိလေသာတွေကုန်တာနဲ့ဒီဉာဏ်ကိုရသွားတာပါနောက်ပြီးတော့ဗာလဲဆိုတော့ဒုတိယဆန်းကဒေတိတပံပြီအာတယံဒေတိတပံပြီဟောတိုက်တဲ့တရားဉာဏ်ကိုလည်းပဲပါဇာနာတိကြားပြန်ကောင်းစွာမတွေ့သိတော်မူပါသည်ဤတဲ့ဒေတိတရားများပြား၌ဘောဓသဝေနိတွေတွေကိုခြေလေဆုံးလင်းအကုန်မြင်တတ်ပင်ဉာဏ်တော်စွမ်းသည်အဲ့သိထားတဲ့တရားတွေကိုလည်းတရားဟောနည်းကိုလည်းမြတ်စွာဘုရားတော်တော်သိတာဘာလို့လဲဆိုတော့ဘုန်းကြီးတို့ဓမ္မစကြာတရားဟောတယ်ဆိုလို့ရှိရင်လည်းပဲအစွန်းဖက်နှစ်ပါးကာမတုဏ္ဏိကနိယောကတိတ်ပြီးတော့ကာမဂုဏ်နဲ့နေတာလဲအစွန်းတစ်ပတ်ခုဘုန်းကြီးတို့တာဝုကြီးတို့ရာဇဂျုံတို့ကြားကြရတဲ့ဂျိန်ဂျုံကြီးတွေဆိုတာဝုံမို့ကြောက်ဒီလိုကျင့်ကြံခြင်းကိုအားထုတ်တာလည်းပဲအစွန်းတစ်ပတ်ဒီအစွန်းတစ်ပတ်ကိုရှောင်ပြီးတော့မသိမပိပရာမက္ခင်ဖြစ်ပါကလိုက်ကျင့်သုံးမှတရားရနိုင်တယ်ဆိုပြီးတော့တရားဟောနည်းတွေကိုခန္ဓာ၅ပါးနဲ့ဆက်ပြီးတော့ဟောသိရင်ဟောတယ်ဒါကိုချက်ပြီးတော့အာယတနာ၁၂ပါးနည်းနဲ့ဟောသိရင်ဟောတယ်အဲ့ဒီအကျယ်ချက်ပြီးဓာတ်၁၁ပါးနဲ့ဟောနည်းရင်ဟောတယ်ဒါရီယဏ်ယုံယုံနဲ့၂ပါးပဲရှိတော့မြတ်စွာဘုရားကအကျဉ်းကြိုက်တာလဲလက်ကြိုက်တာအကျယ်ကြိုက်တာနည်းနည်းစုံနဲ့ဟောတတ်တာလည်းမြတ်စွာဘုရားမှဟောတတ်ပါတယ်ဘုန်းကြီးတို့ရှင်သာရိပုတ္တရာပညာဉာဏ်ကြီးဆုံးပဲဒါဒီမဲ့လို့ရှင်သာရိပုတ္တရာဗရိမေရဲ့သားလေးကမ္မထံပြီးတဲ့အခါမှာဗရိမေရဲ့သားဆိုတော့ကောင်းတာလေးတွေကြိုက်မှလို့အတုပတရားသွားပြီးတဲ့တရားမရမြတ်စွာဘုရားကတရားပေးလိုက်မှဗရိမေရဲ့သားတရားရရဟန္တာဖြစ်သွားပါတယ်အဲ့တော့ပညာကြီးကျယ်တဲ့ရှင်သာရိပုတ္တရာတောင်မှတရားကြီးတွေတလောင်းမသိမြတ်စွာဘုရားဟောမှသိရတယ်ဒါကြောင့်မို့မြတ်စွာဘုရားကသိစီယမှန်သမျှကိုလည်းပဲသိတယ်စွမ်းအားတပိဋကဉာဏ်ရဲ့အစွမ်းတကယ်သိထားတဲ့တရားကိုလည်းပဲတရားရှင်ကြီးအမျိုးမျိုးကိုသိတော်မူတဲ့စွမ်းအားဒါကြောင့်မို့လို့တတဝါတွေကြွတန်းဝေကြတာ။နောက်ဆိုတတိယစွမ်းအားကဘာလဲဆိုတော့တတိယစွမ်းအားကကြွတိုက်ကြပြီးမြဝီနေဣန္ဒြေစရိုက်သူရဲ့ကြိုက်ကို နိုင်ကျိုးဆုံးလျင်ကုန်မြင်တပ်ပင်မြန်တော်စွန့်သည်တတ္တဝရရဲ့စရိုက်တွေသိတာပဲအာတူကလောဘစရိုက်ရှိတယ်သူကဒေါသစရိုက်ရှိတယ်သူကပညာစရိုက်ရှိတယ်သူကဘာတရားဟောမှာဘလို့နားလည်လဲနေလဲစသည်ဖြင့်အလိုလိုက်သိတယ်ရှင်သာရိပုတ္တရာကသိပါဘူးဒါကြောင့်မြတ်စွာဘုရားတပ်ပင်ညဉ့်ညံရတယ်ဟုတ်လားတပ်ပင်ညဉ့်ညံရဲ့စွန့်အားကိုပြောပါဆိုရင်သိစရာမှန်းမရဘူးသိတယ်တရားဟောနည်းအတွေ့အကြုံကိုလည် တကိုလည်းပဲကြိုတင်ပြီးတော့သိတယ်။အဲ့ဒီဆွမ်းအား၃ရက်ရှိတာကိုတပ္ပဉ္စဉာဏ်လို့ခေါ်ရပါတယ်။အဲ့ဒီတပ္ပဉ္စဉာဏ်ဟောဒီဘောဓိပင်အောက်မှာရတ္တမဉာဏ်ရတာနဲ့ဒီပဲမြတ်စွာဘုရားတခါတည်းရပြီးသားဖြစ်သွားတယ်။အလိုလိုတော့ရတာမဟုတ်ဘူး။လေးသိချင်းတဲ့ကဘာတသိသူတစ်ပါးရဲ့ကောင်းကျိုးတွေကိုလုံဆောင်ခဲ့တဲ့အတွက်ထိုက်ထိုက်တန်တန်ရတာဆိုပြီးတော့ဒီဘောဓိပင်အောက်မှာဒီလိုလေးကြည်ညိုလိုက်လို့ရှိရင်သိပြီးတော့တကယ်လည်းပဲဒါမြတ်စွာဘုရားပွင့်ခဲ့တဲ့နေရာဒီဉာဏ်ကိုလည်းတကယ်ရတယ်နဲ့တိတ်ပြီးတော့ဝမ်းသာစရာကောင်းပါတယ်။ကြီးညိုစရာကောင်းတယ်လို့ငါတို့လည်းပဲဒီဆွမ်းအားသုံးချက်ပြေဝမဟုတ်တော့မှတည်ထိုက်တမ်းမင်းနဲ့သိအောင်ကြိုးစားမယ်။နောက်ပြီးတော့သူများကိုပြောဟောတဲ့ကဘလူနီနဲ့ခေါ်ရမလဲစသည်ဖြင့်ဒါတွေကိုလည်းပဲကြိုးစားမယ်။နောက်ပြီးတော့သူများကိုဆက်ဆံတဲ့အခါမှာလည်းပဲသူကဘလူပြောရင်ကြိုက်တယ်ဘလူဟောမှကောင်းမယ်ဘလူနီနဲ့သူတို့ကောင်းဖြစ်အောင်ငါလုပ်ပေးမယ်ဆိုဒါလေးတွေကြိုးစားပြီးတော့နီးမီခြင်းစိတ်တွေပေါက်သွားလို့ရှိရင်ဒါအမြတ်ပဲပေါ့။ဒါကြောင့်ဒီတပ္ပဏိတဉာဏ်စွမ်းသုံးမှာတိတ်ပြီးတော့ကြီးညိုစရာကောင်းပါတယ်။အဲ့တော့မြတ်စွာဘုရားဒီတပ္ပဏိတဉာဏ်စွမ်းသုံးမှာရပြီးတဲ့အခါမှာဒီတိုင်းထိုင်နေသလားလို့နေတော့ဉာဏ်နာရီယာကိလေသာကျင်းတဲ့ဓတ္တမဉာဏ်ရတယ်။မြတ်စွာဘုရားလည်းပဲကိလေသာကျင်းတဲ့ဓတ္တမဉာဏ်ရတယ်။ဒါရင်မြတ်စွာဘုရားမှာအထုံးဝါဒနာကျင်းတယ်ပေါ့။နောက်တစ်ချက်သာရကမြတ်စွာဘုရားတပ္ပဏိတဉာဏ်ဆိုတဲ့အစွမ်းသုံးမှာနဲ့ပြည့်စုံတဲ့ဉာဏ်တော်ကြီးကိုပိုင်ဆိုင်နေတယ်။ဒီပိုင်ဆိုင်တော့ဘာလို့လဲဆိုတော့ဉာဏ်တော်သောမကဤသုံးပါးကြောင့်အများဝိနည်းကျွလွတ်စေဖို့မနေမနာတတ်တော်အပြင်ကြီးမားလေးပြီးရှိစေပြီး၍ပရိနိဗ္ဗာန်စံတိတယောင်သေယူကြောင်းဘုံတော်မှာတို့တရားတည်းအဲ့တော့ဒုတိယဒီသံဝေဒနည်းဌာနဘုရားဖြစ်တဲ့ဌာနနေဒီတပ္ပဉ္စဉာဏ်ကြီးရပြီးတော့ငါဘုသူကျေးဇူးဆက်ပြီးတရားဟောရမယ်ကြည်လိုက်တဲ့အခါမှာအာလာရယတိလူဟာပြီးပြီးတော့နောက်ဆုံးမှာမြန်မာပြည်ရောက်တော့ဒီပုံပေါ်မှာနန်းနေရုပ်တည်းအဆုံးမရှိတော့တရားဟောလို့မရတော့ပင်စားဝတ်ပြီး၅ဦးကိုကျေးဇူးဆက်မယ်ဆိုပြီးတော့မြတ်စွာဘုရားဗာရာဏစီမြို့နေဒီကတော်ကိုကြွပြီးတော့တရားဟောတာအဲ့ဒီတရားဦးဟောတဲ့နေရာတတိယသံဝေဒနည်းဌာနတဲ့ဣဒာတရာကတော်နှုတ်တရံဓမ္မစက္ကံဗုဒ္ဓေတိတိဘိက္ခဝေတတတာကုလဗုဒ္ဓတတတတာကုလဗုဒ္ဓတတတနိယံသံဝေဒနည်းဌာနံအဲ့ဒီတတိယဘုံကဓမ္မစကြာဟောတဲ့နေရာတတိယသာဝရသံဝေဒနည်းဌာနဒီနေရာလေးပဲဖူးတိုက်တယ်ဘုန်းကြီးတို့လည်းပဲအဲ့ဒီပုံမှာဓမ္မစကြာရည်ရုပ်ခဲ့ဓမ္မေကတိနတ္တလက္ခဏသုတ်ဟောတဲ့နေရာမှာနတ္တလက္ခဏသုတ်တွေပူဇော်ခဲ့နောက်ပြီးတော့ယတ္တတရတာဟောတဲ့ပလင်နေရာကိုလည်းပဲဖူးမြော်ခဲ့ရတယ်ပေါ့ဒါရီယာဘာလဲဆိုတော့မြတ်စွာဘုရားတပ္ပဉ္စဉာဏ်စွန့်သုံးပါးကိုဒုတိယသံဝေဒနည်းဌာနမှာရခဲ့ပြီးတော့ပထမဆုံးတရားကိုသုံးချပြီးတော့အကျိုးဆောင်တဲ့နေရာပဲဒါပထမဆုံးပင်စားဝတ်ပြီး၅ဦးနတ္တလက္ခဏသူဟောပြီးတော့ယဟန္တာဖြစ်သွားကြတယ်ဓမ္မစက်ကြာကို၅ရက်သက်တိုင်ဟောပြီးတော့တရားပြလိုက်တဲ့အခါသောတာပန်ဖြစ်ကုန်ကြတယ်ဒါသာသနာစပြုတဲ့နေရာတဲ့ဒီဌာနလည်းလေအင်မတန်မှကောင်းပါတယ်ဒီနေရာကိုလည်းတရားတရားရှိတဲ့လူသားမျိုးသမီးတွေရောက်တဲ့နယ်လို့မြတ်စွာဘုရားကဟောလို့ဖြစ်တယ်ပေါ့ဒါတော့အကျဉ်းချုပ်ပဲဟောကြလို့အချိန်လေးပဲပြီးတော့ပေါ့နောက်ဒီလိုဟောတာကဒီတိုင်းနဲ့ဟောတာလားဆိုတော့မဟုတ်ဘူးမြတ်စွာဘုရားနောက်ဆုံးမှာတာဝတိဒီတုံမှာ25ဝါနောက်ဆုံးမှာပရိနိဗ္ဗာန်စံဃာနီးမှာဘုန်းကြီးတို့နောက်ဆုံးသံဝေဒနည်းဌာနကဘာလဲဆိုတော့ဣဒာတထာဂတောအနုပါတိဒေတာယနိဗ္ဗာန်ဓာတုယပရိနိဗ္ဗာန်တော်တိဘိက္ခဝေတတတာကုလဗုဒ္ဓတဓတနိယံသံဝေဒနည်းဌာနံစတုထဖြစ်တဲ့ဒီသံဝေဒနည်းဌာနဆိုတာဘာလဲဆိုတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံတဲ့နေရာ။စောစောပြောလို့မြတ်စွာဘုရားတပ္ပဉ္စဉာဏ်အစွမ်းဆုံးမှနဲ့ပြည့်စုံတဲ့တပ္ပဉ္စဉာဏ်ကြီးရပြီးတော့ပထမဆုံးတရားဟောတာကမိဂရာဝတ္တောပါရမတိမျိုးနဲ့6မိုင်မှဝေတဲ့မိဂရာဝတ္တောကိုဟောခဲ့တယ်ပေါ့။ဒီဟောလိုက်တဲ့အတွက်သာသနာမှာတန်ခါယရနာဆိုတာစတင်ပြီးတော့ပေါ်ပေါက်ခဲ့တဲ့နေရာဒီနေရာနောက်ကိုလည်းတရားတရားရှိတဲ့မြေတောင်မြေကြီးသွားတင်ပါတယ်ဖူးတင်ပါတယ်တဲ့တံဝေကလည်းပဲယူတင်တယ်တံဝေကယူပြီးတော့ကိုယ့်အတွက်လည်းအများကြီးအတွက်ပါရမီတွေလည်းပဲစတဲ့တကူကြိုးစားအထောက်ထိုက်တယ်လို့ဟောကြားတယ်နောက်ဆုံးဌာနပရိနိဗ္ဗာန်ဆံတဲ့နေရာပရိနိဗ္ဗာန်ဆံတဲ့နေရာမှာလည်းဒီဖြစ်မှာတော့ကမင်းရဲ့ဒီဒီတီးပြီးတော့ဘုန်းကြီးတို့ ရခိုင်ဆရာတော်ဦးသန္ဒရာမူနီနဲ့နာဂာရိကဓမ္မပါဠိရဲ့ကျေးဇူးကြောင့်ဒီဗုဒ္ဓဘုရားရှင်ရဲ့ဗုဒ္ဓဘာသာဝင်လက်ထက်ပြန်ရောက်ခုလည်းပဲကုသနာယုံဆရာတော်ဆက်ဆက်ကဆရာတော်ဦးသန္ဒရာမူနီရဲ့စီမံနဲ့ခုချိန်မှာကုသနာယုံမှာလည်းပဲပရိနိဗ္ဗာန်ဆန်တဲ့နေရာမှာဒေဒီတော်ကြီးပြီးတော့အဲ့ဒီအချိန်မှာပရိနိဗ္ဗာန်ဆန်နဲ့ရောက်တော့ဥပေါင်းပြုပြီးတော့ပရိနိဗ္ဗာန်ဆန်နေရုပ်ွားတော်ကိုလည်းတည်ထားတယ်ဒီနေရာမှာမြတ်စွာဘုရားပရိနိဗ္ဗာန်ဆန်ခဲ့တာအဲ့တော့ဒီနေရာမှာဖူးတဲ့အခါမှာမလုပ်နိုင်ဆိုတော့မြတ်စွာဘုရားတသမိညာဉာဏ်စံသုံးပါရပြီးတော့အေးအေးရှိရှိထိုင်နေဦးတမပတ်လေးဝင်စားပြီးတော့လူဒဏ္ဍာလေးတွေလက်ခံပြီးတော့စိတ်လေးနဲ့မနေပါဘူးရံတော်စံမကားဤသုံးပါးကြောင့်ညာဝေဒီကျွလွတ်စေဘူးတဲ့ကြီးရက်သိတ်ကောင်းလာတော့တတဝါဒီငါတသမိညာဉ်ရလာတယ်သူတို့ကငါဒီတသမိညာဉ်နဲ့သုံးချပြီးတော့တတဝါဒီကျွလွတ်အောင်တရားဟောမယ်အသိဉာဏ်ပေးမယ်မရေကြမြင်ဒီမလာပုဂ္ဂိုလ်မျိုးကိုအကျွတ်တရားရတော့ဒီဘေးကနေကယ်တင်ပြီးတော့ဟောမယ်ဆိုရင်ဒီစိတ်ထားနဲ့မြတ်စွာဘုရားတရင်သုံးခဲ့ပါတယ်မနေမနာတတော်အချင်းဉာဏ်တော်သံဃာဤသုံးပါးကြောင့်အများဝိနည်းကျွလွတ်စေဖို့မနေမနာတတော်အချင်းကြီးမားလေသည့်ဖြစ်စေပြီ၏အဲ့တော့မြတ်စွာဘုရားတရားတွေဟောလိုက်တာဘလောက်ကြီးဘယ်ရွယ်ကြီးဟောတော်ဆိုတော့တတော်80ဝါတော်45ပရိနိဗ္ဗာန်ဆန်တဲ့ညောင်ဆောင်ရောက်တဲ့အချိန်သူဗဒပရိပိုက်ကိုဟောတယ်စောစောဖဘုန်းကြီးညွတ်တယ်ဒီတန်ဝေတိယတုတ်တန်ဆိုတာလည်းပဲအဲ့ဒီပရိနိဗ္ဗာန်ဆန်ကနီးနိုင်တိုင်းအလုံးမှာဟောကြားခဲ့တဲ့တုတ်တန်ဖြစ်ပါတယ်ဒါကြောင့်မြတ်စွာဘုရားအသက်80ပြည့်တဲ့ဒီအများကျိုးကိုပဲဆောင်ရွက်သွားတယ်ဒါရီဘုန်းကြီးတို့နေ့တိနေ့နဲ့ကြည့်ပင်တို့လည်းပဲငါဘုရားဒီလိုလက်တွေ့ဆောင်ရွက်ပြတယ်တင်တို့လည်းပဲစွာရှိမြတ်သူများကျို့ကိုကျို့နှမျိုးလုံးကိုဆောင်ရွက်ကြလို့ဒီပြိဋိဘံဆံနေတဲ့ယောက်ွားတော်ကြီးကမိတ်မလို့ဒီလိုခံစားကြည့်လိုက်လို့ရှိရင်မိမိတို့ဘုရားဘာသာဝင်နေရလည်းပဲကဘာမှာသူများကျို့ကျေးဇူးပြုပြီးတော့ပါရမီဖြည့်ရဲ့ပုဂ္ဂိုလ်ထိတ်တန့်ရောက်သွားပါပဲဒီလိုမှမဟုတ်ဘဲနဲ့ငါအတွက်ငါမိသားစုအတွက်ဒါလောက်ကလေးနဲ့ကြွက်ကြည့်နေလို့ကတော့ဘုရားဘာသာထိတ်တန့်မရောက်ရောက်မြတ်စွာဘုရားရဲ့ဆန္ဒမြတ်စွာဘုရားလက်တွေ့လုပ်ကြတာနဲ့လည်းမကြိုက်ဘူးဆိုတော့ဘုန်းကြီးတို့ဒီလိုစိတ်ထဲအာရုံပြုနေတယ်ပေါ့ဉာဏ်တော်သောမကြီးသုံးပါးကြောင့်အများဝင်နေကျွလွတ်စေဖို့မနေမနာတတော်အားဖြင့်ကြီးမားလေသည့်ရှစ်ဆယ်ပြည့်၍ပရိနိဗ္ဗာန်ဆန္ဒတိုင်အောင်တည်ယူကြောင်းဘုံတော်ငါတို့ဖျားသည်တဲ့အဲ့ပရိနိဗ္ဗာန်ဆန္ဒကြီးမှာသုဘပရပိုက်ကြီးရဲ့မြတ်စွာဘုရားပရိနိဗ္ဗာန်ဆန္ဒတော်မှာတဲ့သူရေကြီးတုပ်ပြရောက်လာရှင်အနန္ဒာလည်းပဲဒီတိဋ္ဌိတွေကမြတ်စွာဘုရားနှင်းစဲမှာပဲဒီဝင်ခွင့်မပေးတော့မြတ်စွာဘုရားဝင်ခွင့်ပေးလိုက်ပါဆိုတော့မြတ်စွာဘုရားကိုခုပြီးတော့မြတ်စွာဘုရားတရားဟောလိုက်တယ်အဲ့ပရိနိဗ္ဗာန်ဆန္ဒနီးမှာဟောလိုက်တာဒီပြင်အဲ့ဒီသုဘဒပရပိုက်နောက်ဆုံးယန္နာဖြစ်သွားပါတယ်နောက်ဆုံးမြတ်စွာဘုရားပရိနိဗ္ဗာန်ဆန္ဒနီးမှာတမပတ်ဝင်စားကြတယ်ဟန္တာဒာနိဘိကဝေအာမန္တယာမိယောဝေယဓမ္မာသင်္ခါရာအတ္တမာဒီနသံပါတိတာနောက်ဆုံးသာဒီစကားလေးမိနော်ဘုရားဆရာအတ္တမာပတ်တိဝင်စားပြီးပရိနိဗ္ဗာန်ဆံသွားပါအဲ့ဒီဌာနကိုလည်းပဲဘုန်းကြီးတို့ညောတာမျိုးသမီးတွေရောက်တဲ့နောက်ဆုံးစကားလည်းပဲအတ္တမာဒီနသံပါတိတာဘာလို့လို့တတိတရားလေးနဲ့လို့တတိတရားနဲ့လို့အာဟုတုမဝင်တော့ဘူးတဲ့တရားထိုင်မှာတတိဆိုတာလိုတာမဟုတ်ပါဘူးဒါနလူတွေလည်းပဲတတိအာဟုတုမဝင်အောင်စောင့်ရှောက်ရပါဘူးသီလထိုင်တဲ့ဉာဏ်မှလည်းပဲကိုယ်ကိုယ်ကိုမြောက်ချင်တဲ့စိတ်သူများကိုတင်ရင်တဲ့စိတ်ဒီစိတ်တွေမျိုးတတိတရားထားရပါဘူးနောက်ဆုံးသာသနာပြုတဲ့စီးပွားရေးလို့တတိနဲ့လုံလို့ရှိရင်ကုသိုလ်ဆိုတာဖြစ်တာအဲ့တော့မြတ်စွာဘုရားကတက်နိုင်လို့ရှိရင်တော့နောက်ဆုံးမှာဝိပဿနာရရှိပြီးတော့တတိနဲ့ပြည့်စုံအောင်ကြိုးစားကြပါလို့နောက်ဆုံးမိန့်တော်ပြီးတော့ပရိနိဗ္ဗာန်ဆံသွားပါပါဆိုတော့ဘုန်းကြီးဟောမဲ့ဆရာတကာဆက်ဆံရေးတဲ့ချိန်မရှိတော့မဟောတော့ဘူးနော်ဒီသံဝေတိယလေးဌာနအကျဉ်းဟောမယ်ဆိုပြီးတော့နည်းနည်းလေးကျဲသွားတော့ပြီးသွားပြီအဲ့တော့ဒီလိုပဲမြတ်စွာဘုရားပရိနိဗ္ဗာန်ဆံတဲ့ပုံကိုမြင်ပြီးတော့တတ်တော်ရှင်းစေသည့်အများကြီးကိုဆောင်ရွက်ခဲ့တယ်လို့မင်းတို့လည်းပဲဒီလိုဆောင်ရွက်ကြလို့မြတ်စွာဘုရားမိန့်တော်မူတဲ့ဟာကိုအာရုံပြုပြီးတော့သာသနာတော်နဲ့လောကကျိုးကိုငါတို့ဆောင်ရွက်မယ်ပါရမီတွေဖြည့်မယ်ဒီလိုပါရမီတွေဖြည့်ရင်တရားကျူးစားအပ်တယ်နဲ့နောက်ဆုံးမှာမဖို့နိဗ္ဗာန်ကိုမျက်မှောက်ပြုအောင်ကြိုးစားမယ်ဆိုတဲ့စိတ်တွေနဲ့ဒါနသီလဘာဝနာများကိုကြိုးစားနိုင်ကြပါစေတည်းဒါနသီလဘာဝနာများကိုအဲ့ဒီလိုသူတော်ကောင်းစိတ်တည်းနဲ့ကြိုးစားပြီးတကလာပါရမီရည်ညံပြီးတော့နောက်ဆုံးမှာမဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ကိုပြည့်ညံစွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း